Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်ဒီစီစဉ်နေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်ကင်းဝေးကြပါစေကျမခင်ပြထွေးပါမြန်မာစစ်ကောင်စီရဲ့ဟဲ့ရင်တစင်းကိုဒီကနေ့ပြစ်ချနိုင်ခဲ့တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီကနေ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ညှိနှိုင်းဆွေးနွေးပွဲမှာတော့မြန်မာရေးကိုအဓိကဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်ယူကရိန်းကိုရောက်နေတဲ့ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတတို့ဒီကနေ့ထိပ်သီးဆွေးနွေးပွဲကျင်းပပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာထုတ်လွှင့်ပေးဖို့ရှိသလိုဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်သတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့ဆီယနာသိန်းနဲ့နှစ်ပြည့်ချိန်မှာပဲနိုင်ငံဟာတာမန်မဟုတ်တဲ့အခြေအနေဆိုပြီးတော့စစ်ကောင်စီကနိုင်ငံတော်အာဏာကိုနောက်ထပ်6လသက်တမ်းတိုးပြီးတော့ယူခဲ့ပါတယ်ဒီသက်တမ်းအတွင်းမှာရွေးကောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဘာတွေဆောင်ရွက်နေပါသလဲ
6လတော့အတွင်းထဲမှာတော့ကျွန်တော်တို့ကရွေးကောက်ပွဲလုပ်ဖို့အတွက်ဒါအချိန်ကြီးဖန်ပြီးတာတို့ပြီးရင်ရွေးကောက်ပွဲလုပ်ဖို့အတွက်အရင်အကြမ်းမှုရှိအောင်လုပ်တာတော့ပဲကျွန်တော်တို့ဆောင်ရွက်နိုင်မယ့်အနေအထားရှိပါလေရယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းချက်အပြည့်စုံမကြခင်မှာနားဆင်ရပါမယ်ရှင်နောက်စစ်ကောင်စီတပ်ရဲ့ဝေဟင်မြေဟင်စစ်ဆင်ရေးတွေကြောင့်မကိုးတိုင်းစောဘက်ကခိုလုံနေကြရတဲ့ချင်းပြည်နယ်ကံပတ်လက်ဘက်ကစစ်ပြေးဒုက္ခတွေတဲ့အခြေအနေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါနောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံမှာဆီယနာတိန်နှစ်နှစ်ပြည့်အထူးစီစဉ်အထူးသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမွန်တင်ဆက်ပေးပါမယ်ရှင
်ယူကရိန်းနိုင်ငံ EU အဖွဲ့ဝင်ဖြစ်လာရေးကြိုးပမ်းနေတာတွေကိုထောက်ခံအားပေးသွားမယ်အကြောင်းဥရောပကောင်စီအကြီးအကဲကဒီကနေ့ကတိပြုပြောဆိုပါတယ်ဒီကနေ့ချင်းပါတဲ့ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇာလန်စကီတို့ရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကိဗ်မြို့တော်ကိုရောက်နေတဲ့ဥရောပကောင်စီအကြီးအကဲ Charles Michael က Twitter လူမှုကွန်ရက်ကနေတင်ပြဆိုလိုက်ကြပါ Ukraine ရဲ့ EU ဖွဲ့ဝင်လျှောက်ထားမှုကိစ္စလက်ရှိ Ukraine ပြည်ပခန့်နဲ့ပတ်သက်လို့ EU ရဲ့တုံ့ပြန်ချက်ကုညီကယ်ဆယ်ရေးနဲ့ပြည်내တိဆောက်ရေးကြိုးပမ်းမှုတွေအပြင်ကမ္ဘာလုံးဆိုင်ရာစားနပ်ရိက္ခာပူလုံရေးကိစ္စတွေကိုဒီနေ့ထိပ်သီးဆွေးနွေးပွဲမှာအဓိကထားပြီးတော့ဆွေးနွေးကြတာပါEU ဖွဲ့ဝင်ဖြစ်လာဖို့အတွက် Ukraine ဘက်ကရှောက်ထားမှုအဆင့်တိုင်းကိုအစွမ်းကုန်ပတ်ဖို့ကူညီပေးသွားမယ်လို့ဥရောပကောင်စီအကြီးအကဲကပြောပါတယ်။ရုရှားရဲ့ကြွကြမှုတွေနဲ့ရင်ဆိုင်နေရတဲ့ Ukraine ပြည်သူတွေနဲ့အတူအခိုင်အမာရပ်တည်နေတဲ့အကြောင်းနဲ့ပုံမခိုင်မှာအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်အကြောင်းကို EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကလည်းပြောဆိုထားပါတယ်ရှင်။
တရုတ်ထောက်လန်းရေးမိုးပြန်ဘူပေါင်းကြီးလို့တန်ရရှိတဲ့မိုးပြန်ဘူပေါင်းကြီးတစ်လုံးအမေရိကန်ပြည်ထောင်စုရဲ့ဝေဟင်အမြင့်မှာရက်အတော်ကြာပြန်တန်းနေတယ်လို့အမေရိကန်အစိုးရကကြာသာပတေးနေ့ကပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သတင်းအချက်အလက်အတည်ပြုနိုင်အောင်စ조사နေပါတယ်လို့တရုတ်အစိုးရကတုံ့ပြန်ပါတယ်တရုတ်နိုင်ငံဟာနိုင်ငံတကာရဲ့ဥပဒေကိုလေးစားလိုက်နာတဲ့တိုင်းပြည်ဖြစ်ပြီးတော့တခြားနိုင်ငံရဲ့လေကြောင်းပိုင်နက်ကိုချိုးဖောက်မှာမဟုတ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်တိုက်ချင်းပြစ်မဇိုင်းဒုံးကြီးတွေထားတဲ့အမေရိကန်လေတဲ့အခြေစိုက်စခန်းတစ်ခုရှိတဲ့အမေရိကန်အနောက်မြောက်ပိုင်းကမော်ဒနာပြည်နယ်ရဲ့ကောင်းကင်မှာမိုးပြန်ဘူပေါင်းကြီးကိုဗုဒ္ဓဖူးနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီမိုးပြန်ဘူပေါင်းကြီးဘယ်ကိုသွားနေတယ်ဆိုတာကိုမြောက်အမေရိကလေကြောင်းကာကွယ်ရေးကာကွယ်ရေးဌာန NORD ကခြေရခံပြီးတော့အလိုက်ကြည့်နေပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံသားရေးဝန်ကြီးတွေရဲ့ညှိနှိုင်းရေးကောင်စီအစည်းအဝေးပထမနေ့မှာမြန်မာအရေးကိုအဓိကဆွေးနွေးကြပါတယ်။မြန်မာအရေးအချက်အသေးကိစ္စကိုအဓိကအနေထားဆွေးနွေးခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်
။ The meeting is dedicated to discuss the Myanmar issue in an open, in-depth
မြန်မာရေးကိစ္စကိုမိသားစုတွေလိုပြောစရာရှိတာတွေကိုပွင့်ပွင့်လင်းလင်းနဲ့ထဲထဲဝင်ဝင်ပြောဆိုဆွေးနွေးဖို့အတွက်ရည်ရွယ်ချင်းပါတဲ့အစည်းအဝေးဖြစ်ပါတယ်။အာဆီယံအလက်ကြားဥက္ကဋ္ဌအနေနဲ့အင်ဒိုနီးရှားနိုင်ငံကမြန်မာအရေးကိုဘယ်လိုချင့်ကဲ့ကင်တွယ်သွားမလဲဆိုတာကျွန်မတင်ပြခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအဓိကလက်ကင်ထားပြီးဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဆိုပြီးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါ။ဒီလိုဆောင်ရွက်မဲ့ကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကလည်းထောက်ခံတဲ့အကြောင်းနဲ့တိတာထင်ရှားတဲ့တိုးတက်မှုတွေရလာအောင်တိုက်တွန်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးမဆူရီကပြောကြားခဲ့ပါတယ်။မြန မြန်မာနိုင်ငံရဲ့အခြေအနေဟာအာဆီယံအဖွဲ့ရဲ့ယုံကြည်စိတ်ချရမှုကိုစမ်းသပ်နေပြီးဒီစမ်းသပ်မှုကိုဒေသတွေမှာရင်ဆိုင်နေရတဲ့အကြောင်းလဲဝင်ကြီးမာဆူဒီကအစည်းအဝေးအစမှာပြောဆိုသွားပါတယ်။နှစ်ရက်တာကျင်းပမဲ့အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာစစ်ကောင်စီနိုင်ငံသားရေးဝင်ကြီးတစ်ဦးတန်းဆွေကိုဖိတ်ကြားခြင်းမရှိဘဲမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုသာတက်ရောက်ဖို့အာဆီယံဘက်ကဆုံးဖြတ်ထားတယ်လို့မြန်မာစစ်ကောင်စီဘက်ကလည်းဒီဖိတ်ကြားချက်ကိုညှင်းပယ်ထားပါတယ်။အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာအရေးအပြင်တောင်တရုတ်ပင်လယ်ရေပိုင်နဲ့အရေးကိစ္စ၊စားနပ်ရိက္ခာ၊စွမ်းအင်နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးကြတာဖြစ်ပြီးတော့အာဆီယံကိုအင်အားကြီးနိုင်ငံတွေရဲ့တဆင့်ခံအသုံးချတာမျိုးအဖြစ်ခံမှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောဆိုခဲ့ပါတယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့စကိုင်းတိုင်းဟုံးမလင်းမြို့နယ်ရွှေပြည်အေးမြို့တစ်အနားမှာစစ်တပ်ရဲ့ရဟတ်ရင်တစ်စင်းကိုပိတ်ချနိုင်ခဲ့တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်စစ်ကူတွေကိုလာပြီးတော့ခြားတဲ့စစ်ရဟတ်ရင်၄စင်းတဲ့ကဒဇင်းကိုပြစ်ချခဲ့တာလို့ဟုံးမလင်းဒေသခံတဦးကပြောပြပါတယ
်မြန်မာနိုင်ငံမှာဒီလိုရဟတ်ရင်စစ်ကူတွေလာဟိုကရဟတ်ရင်အမိုင်းစံဒီပေါ့ဟုံးမလင်းမှာဒီတက်ရှိတယ်ဟုံးမလင်းမှာအဲ့ရဟတ်ရင်ကတော်တော်များများရှိတယ်ရှိတော့အဲ့ CD ကိုတော့ပို့ပို့အချိန်မှာတို့ဒီကံပြီးသွားတော့ကျွန်တော်ဒီတကဒီတကကိုဒီတကတစ်စီးပြစ်ချနိုင်ရတာပေါ့ကျွန်တော်တို့တိရဒီလိုဒီလက်နက်ကြီးနဲ့ပြစ်တယ်လို့တော့ပြစ်ထားတယ်ဒါပေမဲ့ဘာလဲလက်နက်နဲ့ကျွန်တော်တို့တုံးပြီလို့ဆိုတော့ဒီလိုမသိအောင်ဟုတ်မိကြောင်ကြမ်းတယ်နောက်မိရနေပေါ့မိကြောင်ကြမ်းတယ်အဲ့ဒီဟိုကနိုင်လိုက်တယ်နိုင်လိုက်တော့အကြမ်းတော့ခါလေးဒီကိုတန်းပြရခါလေးဒီမျိုးထူးကြွားတယ်ပေါ့
ဒီစစ်ရဟတ်ရင်ပြတ်ကြအောင်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ခန်းနီးခရိုင်တရင်တဟုံးမလင်း HPDF 124HPDF, HPDF, Mojo, ပြည်သူ့ကာကွယ်ရေးအဖွဲ့များပကဖနဲ့မဟာမိတ်တပ်ပေါင်းစုတွေကရဟတ်ရင်ကိုပြတ်ကြအောင်တိုက်ခိုက်နိုင်ခဲ့တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖက်ကရဲဘော်2ဦးကြာဆုံးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ပေါ့ကြညာနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။တောင်ကိုရီးယားတရားရေးဝန်ကြီးဟောင်းလည်းဖြစ်အရင်သမ္မတမွန်ဂျေအင်လက်ထက်အကြီးတန်းအကြံပေးတဦးလည်းဖြစ်တဲ့ချိုကွတ်ကိုလိန်လယ်မှုအကျင့်ပြချဆောင်မှုတွေနဲ့တောင်ကိုရီးယားတရားရုံးကဒီနေ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။သူ့တဲ့သားနဲ့သမီးကိုနာမည်ကြီးကျောင်းတွေမှာဝင်ခွင့်ရဖို့ဆွေရစရန်အထုပြုလုပ်ခဲ့တာအပြင်သမ္မတဟောင်းမွန်ဂျေအင်ရဲ့အကြီးတန်းအကြံပေးတာဝန်ယူခဲ့ချိန်တုန်းကလည်းတာဝန်အလွဲသုံးစားလုပ်ခဲ့တဲ့ပြည်မှုတွေနဲ့ထောင်နဲ့နှစ်နှစ်ချလိုက်တာပါ။အခုလိုထောင်ချလိုက်ပေမဲ့ထွက်ပြေးမဲ့သူမဟုတ်တာကြောင့်ချက်ချင်းဖမ်းဆီးဖို့ကိုတော့တရားရုံးကအမိန့်ထုတ်မထားသေးပါဘူး။အမှုအတွက်သူ့ဘက်ကအယူခံဝင်သွားမယ်လို့ချိုကပြောပါရယ်။ချိုရဲ့ဇနီးဖြစ်သူချောင်ကျွန်ရှင်းကိုတော့တားသမီးတွေကြောင်းဝင်ခွင့်ရဖို့လိန်လေခဲ့တဲ့အမှုတွေနဲ့အစောပိုင်းကတည်းကထောင်နဲ့လေးနေချမှတ်ထားပြီးဒီကနေ့မှတရားရုံးကနောက်ထပ်ထောင်နဲ့တနည်းတူချမှတ်လိုက်ပါရယ်။တားသမီးတွေကြောင်းကောင်းကောင်းတက်ခွင့်ရဖို့အခုလိုလှုံ့ဆော်ခဲ့တဲ့အတွက်ချိုကတောင်းပန်မိမယ်လို့သူလုပ်ခဲ့တာတွေကမမားဘူးလို့လည်းအကြင်ကြင်ညင်းဆိုနေပါရယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့မြောက်ပိုင်းဒေသတွေမှာတော့မကြုံစဘူးကြုံရတဲ့အဟေးလိုင်းတန်းကြောင့်တချို့နေရာတွေမှာအပူချိန်ကရေခဲမှတ်အောင်100ဒီဂရီဖာရင်ဟိုက်နီးပါးကျဆင်းသွားနိုင်တာမို့အန္တရာယ်ရှိတဲ့သတိပေးချက်တွေထုတ်ပြန်နေပါတယ်။အဟေးတန်းကရေခဲမှတ်အောင်30ဒီဂရီကနေ40ဒီဂရီလောက်ထိရှိမဲ့အချိန်မှာတနအီကိုမိုင်80နှုန်းနဲ့အေးခဲနေမဲ့လေပြင်းတွေတိုက်ခိုက်နိုင်တာမို့ဒီနှစ်ခုပေါင်းလိုက်တဲ့အခါမှာတော့အေးဒဏ်က100ဒီဂရီနီးပါးအထိရောက်သွားမှာဖြစ်တယ်လို့မိုးလေဝသဌာနကသတိပေးထားပါဗျ။အမေရိကန်တောင်ပိုင်းနဲ့အရှေ့ဘက်ကမ်းခြေနေရာတချို့မှာလည်းအေးဒဏ်လွန်ခဲ့ပြီးတော့လေပြင်းတွေတိုက်စီးနှင်းတွေကျနေတဲ့အတွက်လူပေါင်းများစွာလျှက်စစ်တပ်ကိုပြတ်တောက်ပြီးတော့အေးဒဏ်ကိုဆိုးဆိုးဝါးဝါးခံစားနေကြရပါတယ်ရှင်။ဖေဖော်ဝါရီလ3ရက်နေ့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အရင်ဦးဆုံးစစ်ကောင်စီကနိုင်ငံတော်အာဏာကိုထတ်တိုးယူခဲ့တဲ့6လတပ်တန်းအတွင်းမှာရွေးကောက်ပွဲကျင်းပနိုင်ခြင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရတဲ့ဆက်သွယ်မေးမြန်းထားတဲ့သတင်းကိုတင်ပြပေးကြပါမယ်။စစ်တပ်ကနေအာဏာယူခွင့်6လတပ်တန်းတိုးထားခြင်းအတွင်းမှာရွေးကောက်ပွဲကျင်းပဖို့ထက်တည်ငြိမ်ရေးကိုဦးစားပေးပြီးဆောင်ရွက်မယ်လို့စစ်ကောင်စီဘက်ကပြောပါတယ်။လာမယ့်6လအတွင်းရွေးကောက်ပွဲကျင်းပနိုင်အောင်တည်ငြိမ်ရေးပိုင်းကိုဦးစားပေးဆောင်ရွက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောခဲ့တာပါ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်မေခါကတင်ပြပေးပါမယ်ရှင်။
ဒါမှမဟုတ်တဲ့အခြေအနေဆိုပြီးဖွဲ့စည်းပုံပါပုံမှန်425ကိုတုံးပြီးစစ်ကောင်စီကနိုင်ငံတော်အာဏာကိုနောက်ထပ်6လထပ်တိုးယူခဲ့ပြီးတဲ့နောက်မှာပဲဒီတတန်းအတွင်းရွေးကောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်တတန်း6လအတွင်းရွေးကောက်ပွဲတရက်ကျင်းပနိုင်မဲ့နိုင်ငံရေးတည်ငြိမ်အေးချမ်းမှုကိုဦးစားပေးလှုပ်ဆောင်မယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကပြောဆိုခဲ့ပါတယ
်အဒီရနဲ့ပတ်သက်ပြီးကျွန်တော်ဒါကာလုံအစီအစဉ်ခါးကားနဲ့ပါလဲပါပြီးတာဖြစ်ပါတယ်ကဒီမြန်မာနိုင်ငံရဲ့ဒါလက်ရှိအခြေအနေပေါ့လွတ်လပ်ပြီးတရားမျှတလည်းရွေးကောက်ပွဲပြုလုပ်နိုင်တဲ့အခြေအနေတည်ငြိမ်အေးချမ်းရေးအခြေအနေကြီးကိုကျွန်တော်တို့ကဒါတွေကိုထက်တွေ့ဒီမှာရွေးကောက်ပွဲလုပ်မှာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်လို့ကျွန်တော်တို့ယူဆပါတယ်အဒီအရာတွေဖြစ်ဖို့အတွက်ကျွန်တော်တို့အခြေအနေတွေပေါ့လိုအပ်တဲ့အခြေခံအချက်တွေအခြေအနေတွေပေါ့တော့ကျွန်တော်တို့ဒါလှုပ်ဆောင်လျက်ရှိတယ်လို့ပဲပြောချင်ပါတယ်6လတော်တွင်းထဲမှာတော့ကျွန်တော်တို့ကရွေးကောက်ပွဲလုပ်ဖို့အတွက်အခြေအနေဖန်တီးတာတို့ပြီးရင်ရွေးကောက်ပွဲလုပ်ဖို့အတွက်ပြည်ရင်အကြမ်းမှုရှိအောင်လုပ်တာတော့ပဲကျွန်တော်တို့ဆောင်ရွက်နိုင်တဲ့အနေအထားရှိပါလိမ့်ရဲ့အဓိကတော့နိုင်ငံတည်ငြိမ်အေးချမ်းမှာကျွန်တော်တို့ဒီမှာကျဒီ2010ရွေးကောက်ပွဲအခြေအနေမျိုးပေါ့ဒီဖြစ်နိုင်အောင်ဆိုကျွန်တော်တို့အစွမ်းကုန်အကျိုးသားဆောင်ရွက်သွားမယ်လို့ဆိုလိုခြင်းဖြစ်ပါတယ်လေ
2023ဩဂုတ်လမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီအကြီးအကဲပူချုပ်မှုကြီးမင်းအောင်လှိုင်ကအရင်ကပြောဆိုထားပါတယ်ဒါပေမဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံအခြေအနေဟာတာမန်အခြေအနေတစ်ခုမဟုတ်ဘူးဆိုတဲ့တုံ့တက်ချက်နဲ့စစ်ကောင်စီတပ်တန်းကို6လတူခဲ့တာပါမနေ့ကဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်း၊ချင်း၊မကွေး၊တနင်္လာရီ၊ပဲခူး၊မွန်၊ကရင်နဲ့ကယားပြည်နယ်တွေကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာလိုက်ပါတယ်။ဒါစစ်ကောင်စီကနိုင်ငံတော်အာဏာကိုတပ်တန်းတိုးထက်ယူပြီးနှစ်ရက်မြောက်မှာကြီးညာလာခဲ့တာပါ။အခုတပ်တန်း6လအတွင်းတည်ငြိမ်အေးချမ်းရေးကိုအစွမ်းကုန်ဆောင်ရွက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကပြောပါတယ
်။ကျွန်တော်တည်ငြိမ်အေးချမ်းရေးအတွက်ကာကွယ်နဲ့အဒီရဲ့ဝန်ကြီးဌာနကဒါဝန်ကြီးတွေကိုကျွန်တော်တို့ဒုတိယဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုအင်အားကောင်းကျွန်တော်လုပ်ခဲ့တယ်။ဒီရထားတာဒီပြည်ရင်အေးချမ်းရေးကိုရောကျွန်တော်ဖွံ့ဖြိုးတိုးတက်ရေးကိုရောပုံမူပြီးလှုပ်ဆောင်နိုင်အောင်ဆောင်ရွက်မယ်လို့ကျွန်တော်ညှိမှန်းထားပါတယ်။ညှိမှန်းထားတာဒီဒီမိုဆီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ဟာကိုပဲကျွန်တော်တို့အများကြီးညှိမှန်းထားတယ်။ပါတီစုံဒီမိုဆီနဲ့ခိုင်မာရေးကိုညှိမှန်းထားတယ်။စစ်ပေါင်ကျဲချင်းမကျဲချင်းဆိုတာဒီကတော့ကျွန်တော်ပြောချင်တာကလက်ခုပ်လိုပါပဲတစ်ဖက်တည်းပြီးလို့တော့ဒီလာနေအကြောင်းမရှိပါဘူးလုံခြုံရေးကိစ္စတွေခါခွေရေးကိစ္စတွေလုပ်နေလို့တစ်ဖက်မှာလည်းကျွန်တော်တို့ညဉ့်ရင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ
်နိုင်ငံတဝန်းမြို့နယ်ပေါင်း330မှာ198မြို့နယ်ပဲတည်ငြိမ်ပြီး132မြို့နယ်ကလုံခြုံရေးအရရယူဖို့လိုအပ်နေတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖေဖော်ဝါရီတရနေ့ကလုတ်တဲ့အမျိုးသားကော်ဝေးရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတင်ပြထားခဲ့ပါတယ်။6လအတွင်းရည်မှန်းချက်ကတည်ငြိမ်အေးချမ်းရေးကိုဥတီလုပ်မယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုခဲ့တယ်လို့မနေ့ကလည်းမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးတိုးမြှင့်လိုက်တာမို့စစ်ရေးတင်းမာမှုတွေနဲ့တိုက်ပွဲတွေပြင်းထန်လာမယ်လို့တုံသက်သူတွေကခန့်မှန်းကြပါတယ်။စစ်အာဏာသိမ်းနှစ်နှစ်အတွင်းနိုင်ငံတော်ဝန်တိုက်ပွဲအကြိမ်ကြီး8000ကျော်ရှိခဲ့ပြီးဒါဟာအာဏာမသိရင်10နှစ်အတွင်းကတိုက်ပွဲအရေးအတွက်ထက်နှစ်ဆနီးပါးမြင့်တက်ခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရာ Institute ISB မြန်မာရဲ့စစ်အာဏာသိမ်းနှစ်နှစ်ပြည့်စစ်တမ်းမှာဖော်ပြထားပါရှင
်စစ်တပ်ကနေပြီးတော့အာဏာထပ်တိုးပြီးတော့ယူခဲ့တဲ့6လတပ်တန်းအတွင်းရွေးကောက်ပွဲကျင်းပနိုင်ခြင်းနဲ့ပတ်သက်ပြီးတော့မမေခါကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါရှင်ဆက်ပြီးတော့စစ်ကောင်စီတပ်ရဲ့ဝေဟင်မြေပြင်ထိုးစစ်တွေကြားမှာအခက်ကြုံနေရတဲ့စောဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးကြပါရယ်မကွေးတိုင်းစောမြွနယ်ဘက်မှာခိုလုံနေကြရတဲ့ချင်းတီနယ်ကံပတ်လက်မြွနယ်တွေကစစ်ပြေးဒုက္ခသည်တွေဟာနေ့စဉ်လိုလိုစစ်တပ်ရဲ့ကုန်းချောင်းလေချောင်းဆေးလှုပ်ရှားမှုတွေကြောင့်နောက်ထပ်သူတို့အတွက်လုံခြုံမဲ့နေရာတွေစီကိုပြောင်းရွှေ့နေကြရပါတယ်ဒုက္ခသည်တွေအနေနဲ့လည်းအစားအသောက်နေထိုင်အခက်အခဲတွေနဲ့အကြီးအကျယ်ကြုံနေရပါတယ်ဒီသတင်းပေးပို့ချက်ကိုတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
ချင်းပြည်နယ်ကံပက်လက်မြို့နယ်မှာဒေသခံချင်းကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲကြောင့်ဒေသခံရာကနန်းဟာအိမ်နီးချင်းမကွေးတိုင်းစောမြို့နယ်တီကုန်းချေးရွာဘက်မှာထွက်ပြေးတိမ်းရှောင်နေကြတာနှစ်နှစ်နီးပါးရှိနေပါပြီ။စောမြို့နယ်နားကပေါတော်ချေးရွာ၊ကြောက်ဆွဲချေးရွာတို့ဝိုင်းအခုရက်ပိုင်းမှာတိုက်ပွဲတွေဖြစ်နေပြီးတော့စစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်မှုတွေနေ့စဉ်လိုရှိနေတဲ့အပြင်ဝေဟင်ကနေစစ်လေရင်ပြန်တမ်းမှုတွေလည်းနေ့စဉ်လိုရှိနေတာကြောင့်ဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ဒါကြောင့်ဘေးကင်းတဲ့တောတောင်တွေပဲပြောင်းရွှေ့ဖို့ပြင်ဆင်နေတယ်လို့စစ်ဘေးရှောင်ဒုက္ခသည်တယောက်က VOA ကိုပြောပါတယ်
။ဒ ထပ်ဆေးမှုအခြေအနေရှိတယ်လို့တော့ကြားရတယ်။နည်းနည်းလိုအပ်တဲ့ဟာတွေကပြင်ဆင်ထားတယ်။အနည်းငယ်ဒီမှာဆိုလို့ရှိရင်တော့တိုက်ပွဲတွေအများကြီးနေတယ်။အပေါ်နေတဲ့အစ်တမောအစအစ်ကြောင့်နေအစအပေါ်မှာရှိနေတယ်။ဒီကအေးရတယ်လို့တော့မရှိဘူးပဲကိုအေးချမ်းချမ်းနေရတယ်လို့တော့မရှိဘူးကျွန်တော်ကလည်းအဲ့လိုတင်းပုံထွားဖို့ဒီပြင်ဆင်ရတာနဲ့အချိန်ကကုန်နေတယ်အဲ့လိုတွေကတော့ဖြင်းလေးတွေကိုလည်းချုံအတွက်တူးရတယ်အဲ့လိုမျိုးတော့ထဲမှာတဲလေးတွေထိုးရတယ်အခုထိကတော့မဆွေဖြစ်သေးဘူ
းစစ်ပြေးဒုက္ခတွေတွေဟာနေထိုင်ဖို့မလုံခြုံသလိုစားရေးတောက်ရေးအခက်အခဲတွေလည်းရင်ဆိုင်နေကြရပါတယ
်မင်းသားအဟာလိုက်ဒီခါမှာအတက်ခုလေးအထယ်လေးအော်တာမှာလည်းရှိလို့ရှိတော့ရကန်လေးတက်ခုလေးရပြီးခါကအထယ်လေးထုတ်ရောင်းရတယ်နည်းနဲ့ပဲအနမ့်ဖန်အောင်ဖြင်းစင်းရတာလည်းရှိတယ်။ဒါမှချင်းကြည့်တာတော့မရှိဘူးအဆင်မပြေတော့အောင
်တချို့မိသားစုတွေဆိုရင်စားရရိတ်ခါပြက်လက်တဲ့အထိကြုံနေကြရတယ်လို့စစ်ပေးဆောင်ဒုက္ခတဲ့နောက်တစ်ယောက်ကလည်းပြောပြပါတယ်
။ဒီပါဝန်ကြီးဆိုတာလည်းပုံမှန်လေးရင်းကပြန်ဝဲနေတဲ့အချိန်ကျတော့ကျွန်တော်တို့လည်းလုံးဝမလုံချုံတဲ့အတိုင်းအတာများတော့ရောက်နေတယ်စာရေးတော်ရေးရတော့ကျွန်တော်တို့ဒီလိုပဲဟောပေါ့တချို့ကနေသားလေးလိုက်တယ်ခုတော့ပိုင်းဆိုတော့နေသားလည်းမရှိတော့ဘူးအခုကျတော့တော်တော်လေးအခက်ခဲပိုင်းမှာတော့ရောက်နေတယ်တချို့မိသားစုဆိုရင်တော့လုံးဝစာရေးတော်ရေးကပြန့်လန့်နေတဲ့အတိုင်းသာမှရှိတယ
်လနဲ့နှစ်နဲ့ချီစစ်ဘေးရှောင်နေကြရတဲ့ဒုက္ခတွေအတွက်လှူဒန်းမဲ့သူလည်းမရှိတော့တာကြောင့်အချင်းချင်းအဆင်ပြေတယ်လို့မျှဝေစားတောက်နေကြရတယ်လို့ပြောကြပါတယ်စစ်ကောင်စီဘက်ကတော့ချင်းပြည်နယ်ကံပက်လက်မြို့နယ်နဲ့မကွေးတိုင်းစောမြို့နယ်နှစ်ခုစလုံးကိုစစ်အုပ်ချုပ်ရေးကြီးညာထားပါတယ်ရှင
်ဖီယိုအမေရိကန်တန်ရဲ့တောက်ကြညာချမ်းထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာဆီယနာတိန်နှစ်ပြည့်အထူးစီစဉ်ဖြစ်တဲ့အဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတန်မတ်ကြီးအဆင့်အပါအဝင်တန်ရုံအရာရှိတချို့နဲ့နိုင်ငံသားရေးဝန်ထမ်းရာခနန်းချီပြီးတော့အကြမ်းမဖက်အာဏာဖီဆန်တဲ့ CDN လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်ဒီလိုမျိုးလှုပ်ခဲ့တာကနိုင်ငံတကာတပ်တမန်ဆက်ဆံရေးမှာစစ်ကောင်စီကိုထိုးနှက်မှုတစ်ရပ်ဖြစ်စေခဲ့တယ်လို့ CDN လှုပ်ထားတဲ့တန်ရာရှိတွေကအာဏာသိမ်းနှစ်နှစ်ပြည့်ကာလမှာပြောကြားလိုက်ပါတယ်ပြည်သူတွေပေါ်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းသိအောင်လှုပ်ဆောင်နေကြတယ်လို့လည်းပြောပါတယ်စီရီယန်တန်ရာရှိတချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအာနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ်နေတင်ဆက်ပေးထားပါတယ
်မြန်မာနိုင်ငံမှာရွေးကောက်ခံအရသာအစိုးရကိုဖြုတ်ချပြီး2021ဖေဖော်ဝါရီလစစ်တပ်ကအာနာသိန်းချိန်မှာနိုင်ငံသားဝန်ကြီးဌာနကအရာရှိတချို့နဲ့အတူနိုင်ငံတကာမြန်မာတန်ရုံးတွေမှာတာဝန်ထမ်းဆောင်နေကြတဲ့တန်အရာရှိတချို့ဝန်ထမ်းတချို့ဟာလည်းအကြမ်းမဖက်အာနာဖီဆန်တဲ့ CDM လှုပ်ရှားမှုတွေပါဝင်ခဲ့ကြပါတယ်အဲ့ဒီတဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမကြီးဦးကျော်မိုးထွန်းကလည်းစစ်အာဏာသိမ်းတာကိုလက်မခံနိုင်တဲ့အတွက်သူ CDM လို့ကြောင်း2021ဖေဖော်ဝါရီ26ရက်နေ့ကုလသမဂ္ဂထူထင်ညီလာခံမေခွန်းမှာထည့်သွင်းပြောဆိုခဲ့တာပါဒီလို့ဆောင်ချက်ကစစ်အုပ်စုကိုအငိုင်းမိသွားစေခဲ့တယ်လို့သုံးသပ်ကြပါတယ်ပြည်သူတွေရဲ့လိုလားတောင်းဆိုချက်တွေကိုသူ့အနေနဲ့ထပ်တူနားလည်လက်ခံတာကြောင့်လည်းCDM လှုပ်ရှားမှုတွေပါဝင်လာရတာလို့တာမကြီးဦးကျော်မိုးထွန်းက VOA ကိုရှင်းပြပါတယ
်။ဒီ CDM ကိုလှုပ်ဆောင်နေဆိုတဲ့ဥစ္စာကိုကျွန်တော်လုံးဝနောင်တမရပါဘူး။ကျွန်တော်ဂုံနဲ့ယူပါတယ်။ဘာလို့လဲဆိုတော့ပြည်သူတွေနဲ့အတူရက်တီရတာတဲ့အတွက်ကြောင့်ပြည်သူတွေကပြည်သူတယောက်ဖြစ်တယ်။ပြည်သူဝန်တန်းတယောက်ဖြစ်တဲ့အတွက်ကြောင့်ဒါကိုဂုံယူပါတယ်။ပြည်သူဝန်တန်းနေအနေနဲ့ပြည်သူတွေနဲ့အတူတရားတဲ့ရက်တီဖို့လိုတယ်။ပြည်သူတွေဘာဖြစ်ချင်လဲပြည်သူတွေဘာဆန္ဒရှိလဲဆိုတဲ့ဥစ္စာတိတိကြီးနဲ့မတိကြအောင်ဆောင်နေတာမကြားကြအောင်ဆောင်နေတဲ့ဥစ္စာတွေကိုတော့ကျွန်တော်ပြုမင်လင်းပြောပြင်းပြင်းထန်ထန်ကန့်ကွက်တယ
်နယူးယောက်ကုလသမဂ္ဂကဥကျော်မိုးထွန်းနဲ့မကဘဲအမေရိကန်မှာရှိတဲ့ဝါရှင်တန် DC မြန်မာတန်ရုံး LA ကောင်စစ်ဝင်ရုံးဂျာမနီလန်ဒန်တိုကျိုကမ္ဘောဒီးယားအစရှိတဲ့ဒေသမြန်မာတန်ရုံးတွေကတန်ရာရှိတွေနဲ့ဝန်ထမ်းတချို့လဲ CDM လုတ်ခဲ့ကြတာပါဒီလိုနိုင်ငံတကာရောက်မြန်မာတန်တမန်တွေရဲ့ CDM လှုပ်ရှားမှုကနေအထူးသဖြင့်တော့ကုလသမဂ္ဂလိုနိုင်ငံတကာတန်ငင်းတမန်ကင်းစာမျက်နှာမှာစစ်ကောင်စီကိုယ်စားလှယ်နေရာမရနိုင်တာကထိရောက်မှုတစ်ခုဖြစ်တယ်လို့ဦးကျော်မိုးထွန်းကရှုမြင်ပါတယ
်။ဒီ2021စစ်တပ်အာဏာသိမ်းပြီးတဲ့အချိန်မှာအထူးသဖြင့်ပေါ့နော်ဒီနိုင်ငံတကာစစ်ဆင်ရေးဘိုင်းကိုကြည့်လိုက်တယ်ဆိုရင်သူတို့လှုပ်ချင်တိုင်းလှုပ်လို့မရဘူးဆိုတဲ့ဥစ္စာတော့အရန်ပေါ်လွင်ပါတယ်။ဥပမာဒီကုလသမဂ္ဂမျက်နှာစာမှာ ီလုံးဝကိုစစ်တပ်အနေနဲ့ဒီမတရားစစ်တပ်အနေနဲ့ဘလို့မှကုစားပြုတ်ဝင်မရဘူးဆိုတဲ့ဥစ္စာတော့အခုအထိပေါ့နော်ဟိုအရန်ကိုပေါ်လင်းနေရဲဆိုတဲ့ဥစ္စာကျွန်တော်တို့ပြောစရာမလိုအော်တင်းတင်းရှားရှားဖြစ်နေရပေါ့နော်အခုဆိုရင်စစ်ကောင်စီဆိုရင်ကြည့်လိုက်ရင်တို့အခြား platform တွေမှာတို့အနေနဲ့အဲ disinformation myth of information ပေါ့နော်တို့ propaganda တွေတို့လုပ်နေတဲ့ဥစ္စာတွေရှိတယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးမှာပေါ့နော်အထူးသဖြင့်ဒီ New York ကုလသမဂ္ဂဒီမျက်နှာစာမှာတော့ဘာပဲပြောပြောကျွန်တော်တို့အနေနဲ့ဒီပြည်တွင်းမှာဖြစ်ပျက်နေတဲ့ဥစ္စာနောက်ပြီးတော့ပြည်သူတွေရင်ဆိုင်နေရတဲ့ဥစ္စာအားလုံးပေါ့နော်နေစဉ်တူတူဘာဖြစ်နေတဲ့အချက်အလက်တွေကိုကျွန်တော်တို့တောက်လျှောက်ကိုနိုင်ငံတကာအတိုင်းအဝိုင်းကိုအတိပေးနိုင်တဲ့အတွေ့အကြုံပေါ့နော်ဘလို့ပဲဖြစ်ဖြစ်စစ်ကောင်စီကလှုပ်ချင်တဲ့ဒီလိုမျိုး propaganda တွေကိုအတိုင်းတာတစ်ခုထိတော့တားဆီးနိုင်တယ်ပေါ့နော်ဒါကြောင့်သူတို့နိုင်ငံတကာကိုလိန်လဲလဲပြားမှုလုပ်လို့မရဘူးဆိုတဲ့ဥစ္စာတော့ဒီအချက်တစ်ခုတည်းအရောပဲတော်တော်သာသွားတယ်လို့တော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
နိုင်ငံသားရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေတဲ့အရာရှိနဲ့ဝန်ထမ်းတထောင်ကျော်ရှိတဲ့နဲ့မြန်မာပြည်တွင်းနဲ့နိုင်ငံတကာမှာအခုအချိန်ထိ CDM လှုပ်ထားသူတန်တမာ100ကျော်ရှိတာကြောင့်ဆယ်ရာခိုင်နှုန်းလောက် CDM ဝင်လာကြတာပါအဲ့ဒီထဲမှာနိုင်ငံတကာကမြန်မာတန်ယုံအရာရှိနဲ့တန်ဝန်တန်းစုစုပေါင်း22ဦး CDM လှုပ်ထားကြပါတယ်ဝါရှင်တန် DC မြန်မာတန်ယုံမှာတတိယအတွင်းဝန်အဖြစ်တာဝန်ယူခဲ့ပြီးအစောပိုင်းမှာရုံးတက်ရင် CDM လှုပ်ခဲ့သူဦးကျော်စွာထွန်းကလည်းတန်တမာနေရဲ့ CDM လှုပ်ရှားမှုကຫນွေဦးဒေါ်လာရေးအတွက်အထောက်အပံ့ဖြစ်စေခဲ့တယ်လို့ဆိုပါတယ
်ကျွန်တော်တို့88မှာတုန်းကတန်တမာမပါတဲ့အတွက်ကြောင့်သူတို့ရဲ့လှုပ်ဆောင်မှုကအများကြီးထိရောက်ခြေပြန့်သွားတယ်ကျွန်တော်တို့အခုလက်ရှိမှာတန်တမာနေပါလာတဲ့အတွက်ကြောင့်လက်ဦးမှုယူနိုင်မှုနေရာယူထားမှုနောက်တရင်ဖြတ်ကျက်နိုင်မှုတရင်ဖြတ်ကျက်နိုင်မှုဆိုတာလက်တွေ့ဖြစ်ပျက်နေတဲ့အနေထားတွေရဲ့တရင်ဖြတ်ကျက်နိုင်မှုတွေကကျွန်တော်တို့အများကြီးကြားသွားပါတယ်ကျွန်တော်ပြည်ထဲမှာစစ်ကောင်စီရဲ့မတရားမှုတွေကိုပုံလင်းမြင်တာဆိုတော့ကျွန်တော်ဖော်ထုတ်နိုင်တယ်။အဲဖော်ထုတ်နိုင်တဲ့အရာကဒီလက်ရှိချိန်ကြီးစစ်ကောင်စီကသူတို့လိုချင်လို့လုပ်ချင်လို့ပုံပေါ်လို့မရဘူးဆိုတဲ့ဟာကိုဖြစ်ပေါ်လာတာပေါ့။အဲတော့ကျွန်တော်တို့တာမန်နေပါလာတယ်ဆိုတဲ့ဟာကဒီကျွန်တော်တို့27အနုဒေါ်လာရေးရဲ့အောင်မြင်မှုအแทမှာတစ်ခုပါဝင်လို့ပြောလို့ရပါတယ်ခင
်ဗျ။ဦးကျော်မိုးထွန်းကတော့ရန်စတက်ကြီးပုံမှန်122မြင်းဆောင်နှစ်အရနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကန်သူအဖြစ်2021 March 22ရက်နေ့မှာစစ်ကောင်စီကကြေညာဖမ်းဝရမ်းထုတ်ထားသလိုဥကြော်မိုးထွန်းနေရာမှာ Washington DC မြန်မာစစ်တပ်မှဘုံမိုးကြီးအောင်သူရင်ကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်အစားထိုးခန့်အပ်ဖို့အကြိမ်ကြိမ်ကြိုးစားခဲ့ပေမဲ့အခုထိမအောင်မြင်နိုင်ပဲလက်လျှော့ထားပုံရတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။အရင်အစ်စ်အစိုးရလက်ထက်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှစစ်အုပ်စုကိုအကာအကွယ်ပေးလို့ရှိတဲ့တရုတ်နဲ့ရုရှားတို့လိုနိုင်ငံကြီးတွေကတော့မြန်မာပြည်နဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့2022ခုနှစ်ဒီဇင်ဘာဆုံးဖြတ်ချက်မှာဗီဒီယိုအာဏာမသုံးတော့ပဲလက်ဆောင်သွားတာကိုကြည့်ရင်စစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာကလက်မခံနိုင်ဘူးဆိုတာပေါ်လွင်နေတယ်လို့တာမန်ကြီးဦးကျော်မိုးထွန်းကသုံးသပ်ပါတယ
်။သူတို့ရဲ့ကိုသားတော့ကျွန်တော်ပြောလို့မရဘူးပေါ့နော်။ဒါပဲကျွန်တော်အမြင်နဲ့အမြင်ကိုတော့ပြောလို့ရမှာပေါ့နော်။ဘလို့ပဲဖြစ်ဖြစ်ဟိုပြန်ကြည့်လိုက်ရင်2009ခုနှစ်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုတင်ခဲ့ဘူးတယ်ဒါပေမဲ့ဒီတရုတ်နဲ့ရုရှားနေပြီးတော့ double veto သုံးပြီးတော့ပေါ့နော်ပယ်ချခဲ့တဲ့ဥစ္စာတစ်ခုရှိခဲ့တယ်ပေါ့နော်ဒါပေမဲ့အခု2022မှာတော့သူတို့တွေဒီလိုမျိုး veto သုံးခွင့်ရှိတော့လည်းပဲမသုံးခဲ့ဘူးပေါ့နော်ဘာအဲ့ဒါကတော့ထင်ရှားပါတယ်ပေါ့နော်ဒီမြေပြင်မှာဒီလောက်တက်ဖြတ်နေတဲ့ဥစ္စာတွေမြေပြင်မှာဒီလောက်ဟုတ်ပေါ့နော်လူတွေအပေါ်မတရားကျင့်နေတဲ့ဥစ္စာတွေကိုသူတို့သိတယ်ဆိုတဲ့ဥစ္စာဒါကဒီလှုပ်ဆောင်ချက်ကပြနေပါတယ်နောက်တစ်ခုကလည်းပေါ့နော်ကျွန်တော်တို့အာဆီယံနိုင်ငံတွေအတွင်းမှာလည်းဒီမြေပြင်မှာဖြစ်နေတဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုကောင်းကောင်းနားလည်သဘောပေါက်တဲ့နိုင်ငံတွေကလည်းတောက်လျှောက်ပေါ့နော်ဒါတွေကမဖြစ်တင်ဘူးဆိုတဲ့ဥစ္စာတွေကိုပြောနေတဲ့ဥစ္စာတွေတောက်လျှောက်ရှိတာလည်းပေါ့နော်ဒီကျွန်တော်တို့ပြည်သူတွေရဲ့အတန်ကိုကြားတယ်လို့အဲ့လိုမျိုးအိမ်ဒေတာတွေနိုင်ငံတွေရဲ့အတန်ကိုလည်းကြားတယ်ဆိုတဲ့ဥစ္စာတော့ဒီမှာပေါ်လွင်နေတယ်ဆိုတဲ့ဥစ္စာကတော့ဖြစ်ပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဘလို့ပဲဖြစ်ဖြစ်နိုင်ငံတွေအနေနဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုတော့ပေါ့နော်ကိုချင်းစာပြီးတော့ဒီတိုင်းလက်ပိုက်တော့မကြည့်နေကြဘူးလို့တော့ဒီဥပမာကတော့ပြတော့ပြနေပါတယ်ပေါ့နော
်စစ်တပ်အာဏာသိမ်းပြီးတိတ်မကြခင်မှာပဲမြန်မာစစ်ကောင်းဆောင်နဲ့အပေါင်းပါတွေကိုပြစ်မှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကိုအမေရိကန်နဲ့ဥရောပသမဂ္ဂတို့ကချမှတ်ခဲ့ပြီးအဲ့ဒီနောက်ပိုင်းရန်ကုန်အမေရိကန်တန်ယုံမှာအမေရိကန်တန်အမတ်ကြီးကိုဆက်ပြီးစေမလွတ်တော့ပဲတန်နမန်အဆင့်ကိုလျှော့ချထားပါတယ်။မ တစ်ဖက်မှာဝါရှင်တန်ဒီစီကအမေရိကန်ဆိုင်ရာမြန်မာတန်ယုံမှလည်းအရင်တန်မာကြီးဦးအောင်လင်းတောင်းဝန်ပြီးဆုံးသွားပြီးနောက်မြန်မာတန်မာကြီးအစ်စ်ကိုဆေးလွှတ်ခြင်းမရှိဘဲအဲ့ဒီထက်တဆင့်နှိမ့်တဲ့ယာဒုနေရာအတွက်ဦးသက်ဝင်းဆိုသူကိုမြန်မာတန်အမတ်ဖြစ်နေပြည်တော်ကဆေးလွှတ်ခဲ့ပါတယ်။အရင်ကဆိုရင်ဝါရှင်တန်ဒီစီမြန်မာတန်ယုံဟာနိုင်ငံအတွက်တန်တမာရေးကြိုးပမ်းဖို့တက်ဝင်လှူရှားခဲ့ပေမဲ့အခုတော့ဆက်သွယ်ရေးယုံအဆင့်လောက်သာရှိတော့တယ်လို့တန်ရုံမှာတတိယအတွင်းဝန်အဖြစ်တောင်းဝန်ထမ်းခဲ့တဲ့ဦးကျော်စွာထွန်းကပြောပါတယ
်။ကျွန်တော်မြန်မာတန်ရုံအပါဝင်ပါ။ဒီဝါရှင်တန်မရှိတဲ့တန်ရုံကြီးဆိုတာကအာကောမအော်ဒါတက်မှကြီးတဲ့အမေရိကန်တန်ရုံမှာကျွန်တော်တို့တိုက်ရိုက်ထိတွေ့ရတာ။အာနိုင်ငံအကျိုးအတွက်ထိတွေ့ပြီးစကားပြောရတဲ့နေရာပေါ့ရော။ဟိုပြောမယ်ဆိုအက်တစ်ဖြစ်ခဲ့တာပေါ့။လက်ရှိအနေအထားမှာဘာဖြစ်သွားလဲဆိုဒီတန်ရုံကြီးကကျွန်တော်အဆောက်အုံမရှိတဲ့ correspondent ရုံတစ်ခုအနေနဲ့ပဲရှိတော့တယ်။တဏမဆက်ဆံရေးဆိုတဲ့အရာမှာဘာမှမရှိတော့လက်ရှိအနေအထားရဒီ American ဟို Nike ကိုကတဏမအဆက်အသွယ်မှာတန်ယုံနဲ့ကိုအဲ Favorite ပါတစ်ခုမှမရှိဘူးအဲ့တော့ American လိုနိုင်ငံကတော့မရှိတာ Washington မှာအခြေတည်ထားတဲ့ခြားသောတန်ယုံနေရာလဲဒါပေမဲ့ activities မှာဖိတ်ကြားခြင်းပါတစ်ခုမှမရှိဘူ
းဦးကျော်သာထွန်းရဲ့အခုလိုဝေဖန်ပြောဆိုမှုနဲ့ပတ်သက်ပြီးလက်ရှိအခြေအနေတွေပိုသိနိုင်ဖို့ဝါရှင်တန်ဒီစီမြန်မာတန်ယုံတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူး။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကတော့သူအခုရရှိလာတဲ့အခွင့်အလမ်းတွေကနေမြန်မာပြည်သူတွေရဲ့လိုလားတောင်းတချက်တွေကိုနိုင်ငံတကာကဝိုင်းဝန်းအကောင့်တွေပေါ်ဆောင်ရွက်ပေးလာမယ့်အထိဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ
်။အခုအလုံးသိတဲ့အတိုင်းပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့2021ကျွန်တော်ဧပြီ-မေလကစပြီးတော့ကြည့်လိုက်ရင်ပြည်သူတွေလမ်းတွေပေါ်မှာဒီ platform တွေခိုင်ပြီးတော့ဗောနော်ဟို responsibility to protect r2p ကိုတောင်းဆိုနေတဲ့ဥစ္စာတွေရှိတယ်ဗောနော်နောက်ပြီးတော့ဟိုဒီစစ်တပ်ကမတရားဗောနော် fighter jet တွေတုံးပြီးတော့မတရားဘုံကျဲနေတာတွေ helicopter တွေတုံးပြီးတော့ဗောနော်ဒီစစ်တပ်တွေနဲ့ပြည်သူတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ဥစ္စာတွေအဲ့ဒီဥစ္စာတွေရှိခဲ့တယ်ဒါကြောင့်เนาะကျွန်တော်ဒီဘက်မျက်နှာစာမှာမိန်ကွန်းတွေထဲမှာတောက်လျှောက်ကျွန်တော် R2P ရဲ့ principles ကို apply လုပ်ဖို့အဲနောက်ပြီးတော့ဒီလေကြောင်းသွားတဲ့ဥစ္စာတွေကိုဟိုဟန်တာပေးနိုင်မှုအတွက် no flying zone တို့နောက်ပြီးတော့ jet fuel တွေတင်တဲ့ဥစ္စာတွေကိုတားဆီးပိတ်တင်ပေးဖို့ကျွန်တော်တောက်လျှောက်တောင်းဆိုခဲ့တဲ့ဥစ္စာရှိတယ်ပေါ့နော်ဒါတွေကကိုယ်ရေမှန်းချက်မဖြစ်ရင်ကိုယ်မျှော်လင့်ထားတဲ့ဥစ္စာမဖြစ်ရင်တူတူကိုကိုပေါ့နော်disappointed ဖြစ်ကြတယ်ဆိုတဲ့ဥစ္စာကတူတူကိုကိုသိတဲ့အတိုင်းကျွန်တော်လည်းပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့ disappointed ဖြစ်ပါတယ်ပြည်သူတွေနဲ့အတူတူဘလို့ပဲဖြစ်ဖြစ်အားလုံးသိတဲ့အတိုင်းပြီးခဲ့တဲ့ဒီဇင်ဘာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်အဆိုတစ်ခုချမှတ်နိုင်ခဲ့တယ်ဆုံးဖြတ်ချက်အဆိုမှာတော့ဗောနော်ကျွန်တော်တို့လိုလားတဲ့အချက်လက်တွေတော့အပြည့်အဝပါလာတော့မရှိဘူးဒါပေမဲ့လည်းလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အဆိုဖြစ်တဲ့ legally binding ဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံတမိုင်းမှာတခါမှမရှိသေးတဲ့သုံးချက်ချက်တခုတော့အဲကျွန်တော်တို့ချနိုင်ခဲ့တဲ့ဥစ္စာရှိရပါတော့။တစ်ဖက်ကလည်း multilateral ဖြစ်တဲ့အတွက်ကြောင့်တနိုင်ငံတည်းကလှုပ်ချင်တဲ့ဥစ္စာတွေဟိုတပြိုင်နက်တည်းမှာတနေရာတည်းမှာတစ်ချိန်တည်းမှာလှုပ်ဖို့ဆိုတဲ့ဥစ္စာ multilateralism ရဲ့ဟိုသဘောတဘာဝအရာခက်ခဲတယ်ဆိုတဲ့ဥစ္စာအားလုံးလည်းသိပါရပါတော့။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလိုမျိုးဥစ္စာတွေမှာတစ်ချိန်ယူဆောင်ရရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ဒီလုံခြုံရေးကောင်စီရဲ့သုံးချက်ချက်အပေါ်ကျွန်တော်တို့အခြေပြုပြီးတော့ဗောနော်ဒီကျွန်တော်တို့ရဲ့ဒီ crime against humanity တို့ war crime ဆိုကျူးလွန်နေတဲ့ဒီစစ်တပ်ခေါင်းဆောင်ပိုင်းကလူတွေကိုတစ်ချိန်ရောက်ရင်တော့အနှေးနဲ့အမြန်ဆိုလိုအေးအေးသွားနိုင်လိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်ယုံလဲယုံကြည်ပါတယ်ဗောနော
်နိုင်ငံတိုင်းဝန်ကြီးဌာနမှာနှစ်အတော်ကြာတာဝန်ထမ်းလာခဲ့တဲ့ဦးကျော်မိုးထွန်းကိုနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်2020ခုနှစ်အောက်တိုဘာလတည်း NLD အစိုးရကတာဝန်ပေးခဲ့တာပါတာမကြီးဦးကျော်မိုးထွန်းနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ကို2023ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုပေးတဲ့နဲ့ဆိုပြီးတီးခြားလွတ်လပ်တဲ့သုတေသနအဖွဲ့ဖြစ်တဲ့ PRIO ကစကားတင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအမည်စင်း5ခုထဲမှာဒီရပိုင်းနဲ့ထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
တန်တမန်နေရဲ့ CDM လှုပ်ရှားမှုအကြောင်းကို CDM တန်ရာရှိတချို့နဲ့ဆက်သွယ်မေးမြန်းပြီးကိုညံဝင်းအောင်ကအထူးစီစဉ်ပြည့်နဲ့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးအခြေအနေကိုတင်ပြထားတဲ့အမျိုးသမီးကဏ္ဍစစ်အစိုးရလက်ထက်နှစ်နှစ်အတွင်းသိပ္ပံဆိုင်ရာအပြောင်းအလဲတွေကိုဆက်သွယ်မေးမြန်းထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ရဖို့ရှိပါတယ်ရှင
်။ဆီယနာသိမ့်နှစ်နှစ်တာကာလအတွင်း
မြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။မင်္ဂလာညချမ်းမှတော်ရရှင်များရှင်VOA မြန်မာပိုင်းရဲ့တောက်ကြညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ1925 32တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဒီအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အမျိုးသမီးကဏ္ဍစစ်အာဏာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ်နေတင်ဆက်ပေးထားတာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတော့နှစ်နှစ်အကြာမြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးအပါအဝင်လူခွင့်အခြေအနေတွေကအဖက်ဖက်ကနေစုပ်ယုပ်ကြဆင်းလာခဲ့တယ်လို့ကုလသမဂ္ဂနိုင်ငံတကာလူခွင့်အဖွဲ့တွေနဲ့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုထားပါတယ်။စစ်အာဏာသိမ်းပြီးတော့နှစ်နှစ်အတွင်းဘလို့အခြေအနေအပြောင်းလဲတွေကိုအမျိုးသမီးတွေအဓိကကြုံတွေ့ခဲ့ကြရပါသလဲ။ဘလို့မျိုးမျှော်လင့်ချက်ခံယူချက်တွေနဲ့ရင်ဆိုင်ဖြတ်သန်းနေကြပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင်။There's a path we must choose sometime. Gotta stand up and fight sometime. စစ်တပ်ကရဲသားဆွေရောက်ကိုဖယ်ရှားပြီးပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်တွေနဲ့လူငယ်တွေရဲ့ဘဝအိမ်မက်တွေကိုရိုက်ချိုးအာဏာသိမ်းယူခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားခဲ့ပါပြီ။အမျိုးသမီးအမျိုးသားလူငယ်ကလေးငယ်အရွယ်ဆုံးပြည်သူလူထုတွေရဲ့ဘဝတွေဒီနှစ်နှစ်အတွင်းမှာသတိသာသာပြောင်းလဲသွားခဲ့တာပါ။ဖန်စီထင်းထင်းခံရတာနှိပ်စက်ညှဉ်းပန်းတက်ဖြတ်ခံရတာကြေးရွာတွေမိရှုခံရတာစာတင်ချောင်းတွေပါမကြမ်းကုန်းရောင်းလေချောင်းကနေတိုက်ခတ်ခံရတဲ့ဖြစ်ရပ်တွေနိုင်ငံဒေသအနှံ့ကြုံခဲ့ကြရသလိုအရက်သားထိခိုက်တိုက်စုံမှုထောင်ထဲချီရှိခဲ့ပါတယ်။အာနာသိမ့်မှုနှစ်နှစ်အတွင်းဒီလိုစိုးရတဲ့လူသားပေးထုတ်ကတွေကိုခါးစီခံကြရသူတွေထဲမှာအမျိုးသမီးတွေထိတ်ဆုံးကပါပါတယ်။
ဒီနှစ်နှစ်အတွင်းမှာကလုံးဝဒီအမျိုးသမီးတွေကလောက်ကဆက်တောင်းနေကြတဲ့ပဒနာစစ်ပွားရေးဆိုလို့ရှိရင်မလောက်ကဆက်တောင်းနိုင်တော့ဘူးတချို့ဒီအမျိုးသမီးတွေဆိုလို့ရှိရင်သူတို့ပိုင်ဆိုင်ထားတဲ့အိမ်တွေဆိုလို့ရှိရင်လက်နေကြီးကြလို့မိအိမ်ထဲပါရတာရှိတယ်လို့စီကောင်စီကနေပြီးတော့မှတမီရွယ်ချက်ရှိရှိဖြစ်စီအကုန်လုံးဖြစ်စီလိုက်တာမျိုးပေါ့နော်ဟိုအိမ်တွေလည်းမရရဆရာရှိအောင်ဖြစ်စီတာမျိုးမိရှုတာမျိုးတမီတကာလောက်တာမျိုးတွေရှိတယ်ပေါ့เนาะဆိုတော့ဟိုဒီလိုမျိုးလောက်တော့သူတို့ကအေကိုလည်းပြန်ဆရာမရှိဘူးတချို့အေဒီမှာပြန်ဆရာရှိရတော့မှပြန်လောက်ကန်စားတောင်းလို့ရတဲ့အနေထားမျိုးမှလည်းအချိန်နေမပေးတော့ဘူးပေါ့เนาะဆိုတော့ဟိုဒါကတော်တော်လေးဆိုးရွားတဲ့အချိန်နေတစ်ခုလို့ပြောလို့ရတယ်ပေါ့เนา
ะဒါတော့အနာသိမ့်မှုနောက်ပိုင်းလက်နက်ကန်ပြပခါတွေပြင်းထန်လာတဲ့ကရင်နီဒေသကအမျိုးသမီးတွေရဲ့အချိန်နေတချို့ကိုကရင်နီအမျိုးသမီးအစည်းအုံတွေ့ရင်မှုနဲ့မော်ဖရင်းမြာကပြောပြသွားတာပါကရင်ဒေသအပါအဝင်ကရင်ချင်းကချင်းစတဲ့တိုင်းဒေသဒေသတွေနဲ့အရင်ကလက်နက်ကန်ပြပခါတွေမရှိခဲ့ဘူးတဲ့မြန်မာနိုင်ငံအလယ်ပိုင်းဒေသတွေမှာပါအကြမ်းဖက်တိုက်ခတ်မှုတွေပိုမိုပြင်းထန်ကျယ်ပြန့်လာခဲ့တယ်လို့အာဏာသိမ်းမှုနောက်ပိုင်းစစ်ပြေးဒုက္ခတွေတသန်းခွဲကျော်ထိတိုးလာတယ်လို့လူခွင့်ရေးအဖွဲ့တွေကလည်းထောက်ပြထားပါတယ်။ဒီထဲမှာလည်းအများစုကအမျိုးသမီးနဲ့ကလေးငယ်တွေပါ။ဆရာနာသိမ်းမှုကြောင့်ဘဝတွေဆောက်ထိုးမိုးမြော်ပြောင်းလဲသွားခဲ့ရတဲ့သူတွေထဲမှာ CDM စစ်သားမိသားစုတွေလည်းပါပါတယ်။စီအုပ်ချုပ်ရေးကိုအကြမ်းဖက်နည်းနဲ့ဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်လို့အသက်အန္တရာယ်စိုးရိမ်ရတဲ့အထိချင်းချောက်မှုတွေကြုံရရတယ်လို့ CDM စစ်သားစနီးတဲ့တူဖြစ်တဲ့မဆုသက်ကပြောပါရယ်။ချင်းမဲ့မထားတဲ့အပြောင်းလဲတွေကြုံရရတာလို့သူကပြောပြပါရယ်
။ဘာလို့ဒီပြောင်းလဲသွားလဲဆိုတော့အတော်ကြီးကိုပြောင်းလဲသွားတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီအစဆက်ကချင်းအာလာတိန်းတာတရနေ့ကအဲ့လောက်ကြီးထိဖြစ်မယ်လို့မထင်ဘူးပေါ့နော်။နောက်တဖြည်းဖြည်းနဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဖြစ်လာတဲ့အခါမှာကျွန်မအမျိုးသားကိုလည်းကျွန်မဒီစစ်တပ်ကနေမရှိစေချင်ပေါ့နော်။မရှိစေချင်တဲ့အခါမျိုးမှာသူတို့ကလည်းလုံးဝကိုဘယ်လိုပြောရမလဲအဲ့လိုမျိုးစစ်တပ်ကလည်းလွယ်လွယ်နဲ့ထွက်လို့ရတဲ့အမျိုးမဟုတ်ဘူးပေါ့နော်။မဟုတ်တဲ့အခါကျတော့ကျွန်မတို့ဒီဘဝတစ်ခုလုံးရင်းရမယ့်အနေအထားမျိုးရောက်ရှိတာတယ်ပေါ့နော်။ဒီ CDM ပေါ့နော် CDM ပေါ့ဒီစစ်တပ်ထဲကနေပြီးတော့ထွက်ခဲ့ထွက်လာခဲ့ထွက်လာခဲ့တဲ့အခါမှာဘာလဲဆိုတော့ချင်းချောက်မှုတွေပထမဆုံးအနေနဲ့အရန်ခက်ခဲရတယ်ဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ဖို့ရကျွန်မကလည်းအသက်ကြီးရမိပါရဲ့ရှိရမိသားစုရှိရပေါ့နော်အဲဆိုတော့ဒီလူတွေကိုနှောက်ရှက်ဖြစ်စီမာတွေကြောက်တာပေါ့နော်နောက်ပြီးတော့ ကိုအမျိုးသားရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်တော့ဗောနော်အဲဆိုတဲ့အခါမျိုးကျတော့ထွက်လာပြီးဟေ့ဆိုကနေကဖုန်းကြီးစတက်ကဖုန်းကြီးတောက်လျှောက်ဆက်တာမျိုးအဲအဲ့လိုမျိုးဗောနော်ဒီဒီ live မေးတာမျိုးအဲ့လိုမျိုးတွေခံရတယ်နောက်ပြီးတော့ဒီကိုမြင်ကိုရင်မှာမနေရတော့ဘူးဗောနော်အဲလွတ်မြောက်တဲ့နေရာတွေကိုထွက်ပြေးရတယ်ဗောနော်ဒါရဲအကြီးမားအပြောင်းလဲဗောအဲ့အချိန်မှာကျွန်မကျအပြင်မှာအလုပ်လုပ်တဲ့မျိုးသမီးတယောက်ဆိုကျမခေရီအရေးဆုံးရှုံးရတယ်ပေါ့ကျမအလုပ်ဒီကျမရဲ့လစာတွေအကုန်ဆုံးရှုံးရတယ်ပေါ့နော်ဒါတွေကကြိုမတွက်ထားဘူးလားဆိုကြိုတွက်ထားတဲ့အရာတွေပဲဒါပေမဲ့ဒီလမ်းကိုကျမတို့ရွေးချယ်ရတော့မှဖြစ်တဲ့အတွက်အဆုံးဆုံးရှုံးရလဲဆုံးလုံးရလဲကိစ္စမရှိဘူးဆိုပြီးတော့လုပ်ခဲ့ကြရတယ်ပေါ့နော
်သူတို့မိသားစုလိုပဲစစ်ဖနဲ့အောင်မှမနေချင်လို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့တက်မတော်သားမိသားစုတွေအများပြားရှိနေပြီးစစ်တပ်တောက်တိုင်ဘဝအရောက်မခံမဲနဲ့ကောင်းရောင်းကောင်းဝယ်လှုပ်ရှားရင်းနဲ့စီအုပ်ချုပ်ရေးကိုဆက်လက်တော်လှန်နေကြတယ်လို့လည်းမဆုသစ်ကပြောပါရယ်။အနာသိန်းစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်အမျိုးသမီးတွေအပါအဝင်ပြည်သူလူထုတရက်လုံးရဲ့စာဝတ်နေရေး၊ပညာရေး၊ကျန်းမာရေး၊လုံခြုံရေးစသဖြင့်အခြေအနေတွေကတော့နှစ်နှစ်အတွင်းမှာအဖက်ဖက်ကတည်တည်တသာဆုတ်ယုတ်ကျဆင်းလာခဲ့တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူမက်ခင်လေးကပြောပါရယ်
။အနာသိန်းနှစ်နှစ်ပြည့်ပြီးတဲ့နောက်မှာတော့ကျမတို့အမျိုးသမီးတွေရဲ့ရေဘူးကပေါ့နော်ခြုံပြီးတော့အခြေအနေကိုပြောရမယ်ဆိုရင်တော့တိုင်းပြည်မှာရှိတော့အခြားသောတိုင်းသူပြည်သားတွေနဲ့အတူတူပဲပေါ့ပို့ပြီးတော့เนาะဒုက္ခတွေနဲ့ပဲကြုံနေရတယ်ပို့ပြီးတော့ဆိုးဝါးတဲ့ဆိုးဝါးတဲ့ဒုက္ခမျိုးစုံကိုရင်ဆိုင်နေရတယ်နောက်အထူးသဖြင့်တော့အမျိုးသမီးများပေါ့အကြမ်းဖက်မှုပေါ့เนาะအမျိုးသမီးများပေါ့အကြမ်းဖက်မှုကပို့ပြီးတော့ဆိုးဆိုးဝါးဝါးအပို့ဖြစ်ပေါ်လာတယ်အဲအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေထောင်တွင်းမှာเนาะစစ်ကြောရေးစခန်းတွေမှာနောက်ပြီးတော့ဟိုရက်ရွာတွေထဲမှာမထင်တလို့လွယ်လင်းတကူပဲပေါ့เนาะမရင်းကျင်လာတက်ဖြတ်တာစော်ကားတာတွေကလည်းအဆုံးရှိနေတယ်နောက်တစ်ခုကတာမန်ချင်းနေမှာဆိုရင်လည်းကျမတို့အမျိုးသမီးတွေဟာရိုးရိုးတာမန်ပေါ့နိုင်ငံရေးနဲ့မပတ်သက်ဘူးဆိုတဲ့အမျိုးသမီးတွေတောင်မှလောက်ကင်ခွန်းလန်းနေရှာပါလာတယ်အဲ့ဒီခါကျတော့သူကနေဆက်ဖြတ်ကျော်ပြီးတော့အလုတ်ကင်တွေလောက်ရတယ်အဲ့လိုလုတ်တဲ့အခါမှာလည်းအခြားတိုင်းပြည်ကိုထွက်ပြီးလောက်ရတဲ့အခါမှာသူတို့ကလူကုန်မှုပြဿနာတွေနဲ့ရင်ဆိုင်ရတယ်အဲ့လိုပြဿနာတွေကိုလည်းဝိုင်းဝန်းကူညီဖြေရှင်းပြီးတော့ဆောင်ရွက်ပေးဖို့အခွင့်ဟိုအကူအညီတောင်းတော့လဲဆောင်ရွက်ပေးနိုင်မယ့်အခြေအနေမျိုးမှလည်းမရှိဘူးအဲ့တော့ခြုံပြီးတော့ပြောရမယ်ဆိုတော့ကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့အခွင့်အရေးကမျိုးသမီးတွေရဲ့ကျန်းမာရေးအစသက်ဖြင့်ပေါ့နော်ပညာရေးသူတို့ရဲ့ဘဝအဲလုံချုံရေးတွေဟာအင်တာမဆိုးရတဲ့အခြေအနေကိုရောက်နေတယ်လို့ကျွန်မပြောလို့ရပါတယ
်။အနာသိမှုကြောင့်ဘဝတွေဆုံးရှုံးပြီးအနာဂတ်ရည်မှန်းချက်အိမ်မက်တွေပြက်ခဲ့ရတဲ့သူအများအများရှိတာမှာအနာဂတ်မျိုးဆက်လူငယ်တွေကတော့ဆုံးရှုံးနေတာမှုအဆိုးဆုံးလို့ဆိုရမှာပါ။ငကုံတွေကပညာရေးစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာအမျိုးသားတွေထဲနေကြနေတဲ့အမျိုးသမီးလူငယ်တွေဆိုရင်တော့ဆုံးရှုံးနေတာမှုကပိုလို့တောင်ကြီးမားတယ်လို့ဆရာနာရှင်စန့်ကြီးလှူရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတက်ချွာလှူရှားသူမတ်အစတာစီနိုကပြောပါရယ
်ကျမရဲ့တကူကြီးအရဆိုလို့ရှိရင်လည်းအရင်တော့ကဒါ PhD ဆက်ဖို့အတွက်ပါစဉ်းစားခဲ့တဲ့သူဖြစ်တယ်ဒါပေမဲ့လို့လည်းအခုချိန်မှာဆိုလို့ရှိရင်ဒါကျမအတွက်ကဒီအိမ်မက်ကိုပေါ့နော်ဟိုဖြောက်ရမလားဒါမှမဟုတ်လို့ရှိရင်လည်းဘာဆက်လုပ်ရမလဲဆိုတဲ့အရာကတော်တော်လေးဟိုဝေဝါးတဲ့အချင်းချင်းဖြစ်တာပေါ့လေနော်ဆိုတော့အတမျိုးကျမလိုမျိုးကြုံရတဲ့လူတွေအများများရှိမယ်ကျမထပ်ပို့ဆိုးပြီးတော့မှခုနလိုအခက်ချင်းနေခင်းချင်းအရာပေါ့နော်အာဘာမှမပြင်ဆင်ရသေးတဲ့ကျမတို့လူငယ်မျိုးတပည့်ငယ်တွေလည်းအများများရှိပါတယ်ဒီလိုမျိုးပညာရေးမှဆိုလို့ရှိရင်လည်းကျမတို့ဟိုနေ့မတက်လိုက်ရသေးတဲ့အချင်းတွေပေါ့နော်ဆုံးခန်းတိုင်မှမပြောနဲ့ကျမတို့စတာမစလိုက်ရတဲ့ကျမတို့လူငယ်တွေဒါတွေကိုကျမအမတန်ဟိုမှာစိတ်မကောင်းဖြစ်ရတယ်နောက်ပြီးတော့မှလုပ်ငန်းကျောင်းတော့ပြီးပါရဲ့ဒါပေမဲ့လုပ်ငန်းခွင့်အတွေ့အကြုံကိုကျမတို့သူ့ရဲ့ထိုက်တဲ့တဲ့အရွယ်မှာမရလိုက်တဲ့ကျမတို့လူငယ်အမျိုးသမီးတွေပေါ့နော်ဒါတွေကကြတော့ဟိုနောက်ပိုင်းမှာဒီလူငယ်အမျိုးသမီးဖွံ့ဖြိုးရေးကိုလုပ်တဲ့အခါမှာဆိုလို့ရှိရင်ကျမတို့အတွက်ဒါဆိုရင်ရတဲ့အခြေအနေတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်တယ်ဘာလို့ဆိုတော့ငကိုကလေးကကျမတို့အမျိုးသမီးတွေရဲ့ဒီပါဝင်ခွင့်နဲ့เนาะပညာရေးအပေါ်မှာအကြီးချင်းဘလောက်ရှိနေပါစေနောက်ပြီးအလုပ်ငန်းကိုင်ငန်းမှာဆိုလို့ရှိရင်လည်းဘလောက်ပဲလုပ်ငန်းကိုင်ငန်းပေါ့နော်အကြီးချင်းရှိနေလုပ်ကိုင်တတ်ပါစေအမျိုးသမီးဖြစ်ခြင်းကြောင့်မို့လို့ကျွန်တော်အနေနဲ့ဟိုရှုမြင်တဲ့အမြင်တွေကကွဲပြားနေသေးတဲ့အဖွဲ့စည်းထဲမှာရှိနေတာကိုဆိုတဲ့အတွက်ကြောင့်မို့လို့ခုနလိုကိုယ်တိုင်ကဒါအချိန်ကိုင်မဖြည့်ထားနိုင်ဘူးဆိုလို့ရှိရင်ကြုံရမယ့်ဖြစ်ရတဲ့ကပုံများတယ်ပေါ့နော်ဆိုတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ကကြတော့ဒီလိုမျိုးကလူအများဆုံးပါဝင်နေတဲ့အသက်အရွယ် range တွေကပညာရေးကိုမပြင်ဆင်ထားနိုင်သေးတဲ့မျိုးသမီးငယ်တွေလုပ်ငန်းကိုင်ငန်းပေါ်အတွက်ကိုဘာမှအတွေ့အကြုံမယူထားရသေးတဲ့လူတွေအတွက်ကျွမ်းအနေနဲ့တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်
ဒီလိုစိတ်မကောင်းစရာဆုပ်ယုပ်မှုတွေရှိခဲ့ပေမဲ့လည်းတစ်ဖက်မှာန ွေဥတော်လာရေးကနေတံမိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေနဲ့ရှင်းချက်မှုတွေကိုလူငယ်တွေရခဲ့ကြပြီးတော်လာရေးအောင်မြင်ဖို့ခြေလှမ်းတွေနဲ့ခွန်အားတွေဖြစ်ခဲ့တယ်လို့လည်းမန်စတာစီနော့ကပြောပါတယ်
။တို့ခုနကလူမျိုးပေါ့နော်။ကိုယ်ဆုံးယုတ်သွားတဲ့အရာတွေရှိတယ်လို့မျိုးအဲတစ်ဖက်မှာလည်းပုံပြီးတော့မှတိုးတက်လာတဲ့အရာကြီးလည်းအများကြီးရှိတယ်ပေါ့လေဆိုတော့အသက်အရွယ်နဲ့မလိုက်အောင်ကျွန်တော်တာဝန်ယူရတဲ့တာဝန်ခံရတဲ့အခြေအနေတွေမှာပို့ပြီးတော့မှကျွန်တော်စိတ်ပိုင်းဆိုင်ရာအရာပိုရင့်ကျက်သွားကြတယ်အဘဝမှာဘယ်အရာမဆိုရင်ဆိုင်သွားနိုင်ရင်ဆိုင်မယ်ဆိုတဲ့ဒီစိတ်ခွန်အားပေါ့နော်ဆိုတော့မျိုးတွေလည်းကျွန်တော်တို့ဆီမှာပို့ပြီးတော့မှပြင်ပြလာတယ်ရှိလာတယ်နောက်ပြီးတော့ဒီဘယ်လိုအခက်အခဲတွေကပဲဖြစ်ပါစေကျွန်တော်တို့အဟံအတာမဖြစ်နိုင်ဘူးဆိုတော့ဒီယုံကြည်ချက်ပေါ့နော်ဒါတွေကိုလည်းကျွန်တော်တို့အနေနဲ့ပို့ပြီးတော့မှဒါအားဖြည့်လာတယ်ဒါဆက်လက်ပြီးတော့မှရင်ဆိုင်မှုအတွက်ကိုလည်းဒီအရာတွေကအမတန်အားကောင်းတဲ့ခွန်အားတွေလို့ကျွန်မအနေနဲ့မြင်တယ်ပေါ့နော်။ဒါအခုလက်ရှိပါဝင်နေသေးတဲ့လူတွေအနေနဲ့ကလူငယ်တွေအနေနဲ့ကဂျာတော့ဒါအလွယ်တကူနဲ့ပြောင်းလဲသွားနိုင်မှုကဂျာတော့ပို့ပြီးရခိုင်တော့နည်းသွားတယ်လို့ကျွန်မအနေနဲ့ယူဆတယ်။အခုနှစ်နှစ်ကာလအတွင်းမှာဆိုလို့ရှိရင်ကျွန်မအနေနဲ့ဒါကိုပို့ပြီးတော့မှယုံကြည်မှုရှိလာတယ်။ဒါမဖြစ်မနေကိုဟိုတရွန်းတတိုင်လောက်သွားရမယ့်ကိစ္စလောက်ဖို့လည်းအားလုံးဟာဒါစိုင်းပြင်းနေတဲ့ကိစ္စစိတ်တက်ခိုင်မာနေပြီးဒါဖြစ်တယ်ဆိုတဲ့အရာကိုကျွန်မအနေနဲ့မြင်ရပါတယ်ဒါထင်ရှားတယ်လို့ကျွန်တော်လည်းယူဆပါတ
ယ်မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုအပြီးတိုင်ဖယ်ရှားနိုင်တဲ့အထိလူငယ်တွေအမျိုးသမီးတွေကတော့ဆက်လက်တိုက်ပွဲဝင်နေအောင်ပါပဲလို့လည်းမန်အစတာကပြောပါတယ်ဆီယုချူရင်နှစ်နှစ်တာကြာလာပြီပဲယုံကြည်ချက်ပြတ်သွားဖို့မရှိပါဘူးလို့မဆုတစ်ကလည်းပြောပါတယ
်ယုံကြည်ချက်ကတော့ကျွန်တော်တို့ဒီယုံကြည်တယ်တစ်နှစ်ဆိုတဲ့တိုင်းတာကာလမှာအချိန်နေကောင်းတစ်ခုဆိုတော့အကျိုးရလက်တွေလည်းကျမတို့မြင်တွေ့နေရပြီဖြစ်တယ်ပေါ့နော်အဲဒီကျမတို့ဘဝတွေလည်းပြည့်စက်ခဲ့ရတာနဲ့တန်အောင်အဲကျမတို့ဒီဟိုပေါ့နော်စူးစမ်းမယ်အဆုံးထိစူးစမ်းမယ်အဲပေါ့နော်ဒီတက်နိုင်တဲ့အထိပေါ့နော်တက်နိုင်တဲ့အထိကျမတို့ရက်တည်သွားမယ်စူးစမ်းသွားမယ်အဲပြီးရလို့ရှိရင်ဒီအခုဆိုရင်လည်းကျမတို့လှုပ်ဆောင်နေရဆိုတာကဒီစစ်တပ်ရဲ့ထောက်တိုင်ဖြစ်တဲ့စစ်သားတွေထွက်လာအောင်လို့ပေါ့နော်အဲတစ်ဖက်တစ်လမ်းနေပြီးတော့မျိုးစုံနဲ့ကျမတို့လှုပ်ဆောင်နေတာဖြစ်တယ်ဆိုတော့ဒီလုပ်ငန်းတွေကိုလည်းကျမတို့ဒီ2023မှာအချိန်အဟုန်မြင့်ပြီးတော့လှုပ်ဆောင်သွားဖို့အတွက်ပြင်ဆင်ဆောင်ရွက်နေပါတယ်လက်ရှိမှာလည်းလှုပ်ဆောင်နေပါတယ်ရှင့
်လက်တော်မျိုးသမီးတွေရဲ့လှုပ်ရှားမှုတွေအတန်တွေကိုအာဏာသိမ်းမှုအစောပိုင်းကာလတွေမှာတွေးကြရသလောက်ကြေကြေလောင်လောင်မကြရမတွေ့ရတော့ပေမဲ့ဒါဟာအလံလိတ်သွားတာမဟုတ်ပဲလှုပ်ရှားမှုပုံစံပြောင်းသွားတာပါလို့မက်ကလေးကပြောပါတယ်
။ဟိုအတန်တိတ်တာဟာအလံလိတ်တာမဟုတ်ပါဘူး။ပြောရလို့ရှင်တော့ကျမတို့တော်လှန်ရေးအစမှကြတော့ကျမတို့မျိုးသမီးတွေဟာဘာပဲပြောဟိုအများပြည်သူဟိုတတ်မှတ်ကြတယ်လို့ပေါ့အားနှယ်တယ်ကြောက်တတ်တယ်တတိမရှိဘူးမစွန့်စားရဲဘူးလို့အများပြည်သူတတ်မှတ်ကြတယ်တတ်မှတ်ချက်တရားနေဖောက်ထွင်းပြီးတော့ကျမတို့ကတော်လှန်ရေးမှာဆန္ဒပြမှုတွေမှာရှေ့ဆုံးကနေရဲဝင်ရင်ဆိုင်ပြီးတော့ပြည်သူလူထုပါအကြောက်တရားမရှိဘဲနဲ့ပါလာနိုင်အောင်ကျမတို့ဆွဲဆောင်စည်းရုံးခဲ့တာဖြစ်တယ်။အခုလည်းကျမတို့အမျိုးသမီးတွေဟာအတန်တိတ်တယ်လို့ထင်ရပေမဲ့အတန်တိတ်တယ်ဆိုတော့ကျမတို့ပြောရရင်တော့ဒီလိုလူမှုစာမျက်နှာတွေပေါ်မှာပဲဖြစ်ဖြစ်နော်မီဒီယာသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်တိတ်အများကြီးမတွေ့ရအောင်ဆိုတာမှန်နေ။ဒါဟာကျမတို့ရဲ့ strategy ပြောင်းသွားတာလို့လည်းပြောလို့ရတယ်နောက်တနည်းအားကြတော့ဒီစစ်ကောင်စီရဲ့မတရားညှိမှန်းနှိပ်စက်မှုတွေဟာဒီတွင်မှာနေထိုင်တဲ့သူတွေเนาะနေဆက်မှာနေထိုင်တဲ့သူတွေပါမကြံပေါ့နော်အလွတ်မပေးဘဲနဲ့ပေါ့နော်လို့ပြောနှိပ်စက်နေမှုတွေကအရင်ရက်ဆက်တဲ့အခါကြတော့ကျမတို့အမျိုးသမီးတွေအနေနဲ့လည်းတချို့ကိစ္စတွေလုပ်တဲ့အခါမှာပပနဲ့နဲ့နဲ့ပညာသားပပလုပ်ရတဲ့ကိစ္စတွေရှိတယ်ပထမပိုင်းမှာတော့ကြည်သူလူထုတွေပါဝင်လာအောင်နိုင်ငံတကာအာရုံစိုက်လာအောင်ကျမတို့ကများများပြောရတယ်ဆိုရတယ်လှုံ့ဆော်ရတယ်ပေါ့အခုနောက်ပိုင်းကြတော့တော်လှန်ရေးကာလကျလာတဲ့အခါမှာကျမတို့ကလှုံ့ဆော်မှုတွေလုပ်ဆရာမလိုတော့ဘူးကြံတဲ့အဲနော်မူဝါဒပိုင်းနေမှာနောက်ထပ်အနာဂတ် Federal Democracy နိုင်ငံတွားဖို့အတွက်ကျမတို့အမျိုးသမီးတွေဒီထက်ပိုပြီးတော့ထက်ထက်ဝင်ပါနိုင်အောင်အတွက်ကိုကျမတို့ကတူတူတိတ်တိတ်နဲ့လှုပ်ရှားရှိတာကိုလုပ်ရတယ်အဲ့တော့ကျမဟိုချုပ်မီးပြောရရင်တော့အတန်တိတ်တာဟာအလံလိတ်တာမဟုတ်ပါဘူးကျမတို့အမျိုးသမီးတွေဟာသူပါဝင်တင်းပါဝင်တိုက်တဲ့နေရာတွေမှာလည်းဆက်ပြီးတော့ပါဝင်နေပါတယ်လို့ပြောချင်ပါတယ
်အမျိုးသမီးတွေအများပြားပါဝင်တဲ့ဒီနေ့ຫນွေဥဒေါ်လာရေးလူလူလှုပ်ရှားမှုတွေဟာအာဏာရှင်စနစ်အမြင့်ဖြတ်ဖို့တည်းမဟုတ်ပဲလိမ့်မိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေကိုပါတစ်ပါးတည်းတိုက်ဖြတ်သွားရမယ်တော်လည်ရည်တစ်ခုဖြစ်တယ်လို့မတ်အစတာဇင်တော့ကပြောပါတယ
်ကျမတို့အခုဒီကာလကဒါခေပြောင်းတော်လည်ရည်တစ်ခုလည်းဖြစ်တယ်ခေပြောင်းတော်လည်ရည်ဆိုတာကဒီ facet ဝါဒကနေပြီးတော့ပေါ့နော် facet ဝါဒအနေရဲ့ဒီဝိသေသလက္ခဏာတွေဖြစ်တဲ့ဒါအာဏာရှင်စနစ်တို့နော်ဘိုထိန်ကျုပ်အချုပ်ကိုင်မှုစနစ်တို့ပြီးတော့စေဝါဒအစအနာရှင်စနစ်အစွန်ရောက်အမျိုးသားရင်းနဲ့ဒါဘူဇာလူတန်းစားစနစ်ဆိုတာမျိုးတွေကိုကျွန်တော်တို့တပါးတိုက်ဖြစ်နေကြတာဖြစ်တယ်ဆိုတော့အမျိုးသမီးတွေကိုဖိနှိပ်ခြင်းအာ ni yang mepesen surah ala dah fesis wadah ye wudi dah lekan hari tega tak kupir. Jauh tu jangan macam orang kipian dolan ye di fesis wadah aku cuma amik he dolan melu biar me solution cuma ruk orang masih ye dah lembai saya ya kerja sesam mule bo cuma ni ni dah tu kui ya piang le bo tu ada no. Aje kala orang aro dah mute mili ni ni. Lesuan dia buat macam sih ke, sih ni mepeke u no. Lesuan sih ni nama cuma top up pun sih ke. Tapi melu aku cuma kaga cuma luui ya yo. Kurang itu nanti dah lalu ada cingkala ni mah, jadi kalau ada media juga, ada media lalu naik seorang tu, jadi lo, pecah halu ni aro, jadi macam lo, ada media ni ni aje, aku cing mah, jadi lalu naik seorang tu, kau pon, mending cari pene, kau lalu naik dengar aku, seorang tu bawa mah, dia kata ni apa ni, dia ada media ni, bawa muka, ada di, jadi lalu aku siapa ni biro mah pon, dah latihan kan lah, nak biro mah. Normalize pada apa no, pom pom mah, ane itu ada kupi anglo cuma roga ada, senyuman ane apa cede, di dalam jam mulu kau ye bawa mulu, lama aku macam cahaya panen, nampi lama, dicha cuma ro mewah ini ni leh dah, no, kalau mewah tu mili bawa mulu, pejalan haraga ada, tetapi kau ye lama zaman ini kau macam cahaya panen itu dua, kau awam ni dah lagu, awam ni kau mabil lagi panen itu dua, di dalam jam mulu mewah tu mili bawa mulu leh cuma senggong, mending jauh dua, jadi ane kita itu baik baik.
Tinggi anak sih senjini lu syabu ema, pintu luar ia buka bawa mu aha. Berungga mana macam tu aw, asyik hong kong ya dulu eh, di luar luar lu suri ni ama, cawat aw luar ika, mewah mili cete sura gule, metalu meja bau. Tanya luar ia buka bawa mu lu piye, mewah mili ia buka bawa mu gu, lu suri cahlu meja nai mu sura gu cete aje nebe. Di dalam eh mewah mili kenago, cima be ya nago pibasen, cima kimpu pibasen.
จากอนาคตมีรอนนี่จะมีมาในเงี้ยมาอันยุติมีคุยไปวันลูกคุยเช่นนี้พ่อพ่อการในสุยุจ้าเส้นลากันเช่นนี้ก็ซูซี่บีรอดีดีไม่เอ็มยุติมีแค่หน้าทูซีเจมามาเข็มชุดเวทีนสับเบิกเอร์พี่ปาร์เรชิอคุสับบีรอตีปันเนี่ยนี่เป็นยาแค่หน้ากูเต็นสับเบิกเจมาร์เรดีดีไม่มาเราอนาคตนี่เป็นทูซีเจพี่เนี่ยเสียสุยาละเอาหน้านี่เอ็ดเวนตีปันสายอับยาวเลี้ยงสุดเลยเขาเส้นเนี่ยเต็มยาไปทาร์เร ยามานี้มาอายตาสุยาเลทดงาตัวเดซาพิลาร์เรตีปันเนี่ยนี่เป็นยาแค่หน้าฮะลุงเอเรนนี่สิ่งที่อนาคตเก็บไว้ได้หนักมาแต่ตัวเรื่องเป็นทุกที่ยืนนั่นเนี่ยจุดที่แค่หน้าตบ่าวเปียเนี่ยเนี่ยส่วนอินสัญญาเรามาสุยงมือมีลายเรื่องจะเป็นอนาคตเป็นเนี่ยนี่เป็นยาท่านาก็ดาวดาวมุจจดูกับพี่วารีอนาคตกาลนั่นเนี่ยจุดที่จงนายเรื่องเปียงเลยดีกว่าดอกขี้มือตะกัดที่เตรียมไปเนี่ยตีปันเนี่ยนี่เป็นยาสิ่งที่มาเมียนเตรียมจะทำอะไรสิ
กูเดินนั่งเท้าเนี่ยนั่งสุดตรงกูเนี่ยที่เฟเวอร์ริตเตอร์เนี่ยสูรุษเนี่ยมันยังมันสุดแต่อนาคตเนี่ยนั่นเนี่ยที่เรนนี่ปนที่นั่นนี่เป็นเรื่องใช่ไหมที่เป็นเนี่ยตุ๊กตาสัญญาไปกูที่รุษเนี่ยปนอ่ะตัวเดิมหัวช่วยหัวบาร์เรียนสีเดตัวเดิมมุจจดูนั่นเนี่ยต้องจับยาไปอ่ะ
โอเคครับ ปัตมาปอมจันโอดีนั่นเนี่ยจันมาบาลีเป็นลูกพี่น้องในบาลีสุดเลยฟาลีนี่เนี่ยไม่เสร็จใช่ไหมเอร่าเราบาลีสุดเราจันโอรู้ว่าที่ทั้งกว่าชาวเซนเนกันเนี่ยท้าวเซนเนกุนเนี่ยที่เนี่ยปองอาเซ่เรามองขี้จีเดียมาปอมเนาะโอ้เนี่ยแกยาละปีออกมายุติจีนั่นท้าวเซนเนกุนเนี่ยมาเพื่อนไปเลยเดี๋ยวสาเซนเนี่ยชีตัวเลยปอมไอเซนเนี่ยเดี๋ยวมาจันโอรู้ที่มุกเรศยาดาลิวอันมีสันเนี่ยยาชีเกเลยไอเชิงเดี๋ยวมาไปเด็กบาลวงเวนาร์เ အရန်ကောင်းတဲ့ဟာရလာတော့အဲ2019လောက်မှာကျွန်တော်တို့စပြီးတော့ဒီရှိဆက်ပြီးတော့ကောင်းအောင်ပို့ကောင်းအောင်ဘယ်လိုလုပ်ကြမယ်ဆိုတဲ့လမ်းကြောင်းတွေစပြီးပြင်လာတဲ့အခြေအနေမှာမှအာနာသိမ့်တဲ့ဟာဖြစ်သွားတာဆိုတော့လေအဲ့တော့ပြောရရင်ကတော့တကယ့်ကိုအရှိန်ကောင်းတဲ့အစတဲ့အချိန်လေးမှာကျွန်တော်တို့ကအကုန်အဆုတ်ယုတ်လမ်းဟောင်းကိုပြန်သွားပြီးတော့နောက်ပြန်လျှောက်တယ်ဆိုတဲ့အခြေအနေမျိုးဖြစ်သွားတာပေါ့နော်အဲ့လိုဖြစ်သွားတာပါဟုတ်ကဲ့
ဟုတ်ဒါတော့တိုးတက်မဲ့ဟာလေးရိုက်အချိုးခံရတဲ့သဘောပေါ့နော
်မှန်ပါတယ်ခင်ဗျဟု
တ်ဆိုတော့ဂန္ဓာအနေနဲ့ခွဲပြီးတော့ကြည့်မယ်ဆိုလို့ရှိရင်ပထမဦးဆုံးပေါ့နော်မြန်မာနိုင်ငံကတွင်းထွက်တည်ရန်ဇာတာပေါ်တဲ့နိုင်ငံမှာဆိုတော့ဒီဂန္ဓာဘက်မှာပေါ့နော်ဒီဟိုဆုတ်ယုတ်မှုအခြေအနေပေါ့နော်ဒီပြောင်းလဲမှုအခြေအနေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ2016လောက်ကနေစပြီးတော့2019ပေါ့နော်အဲ့ဒီတည်းမှာကျွန်တော်တို့ဒီပါအဖွဲ့အစည်းတွေကြွန့်ကျင်သူတွေရဲ့ရှာဖွေစုဆောင် 透了的切了的几笔也闹嘛，然后你把你经验没事的行业，那是前年的对他比多的。我们爱到古那表的，他爸爸变在那 PC 也出变双眼啵，那双眼干那的那比较的变来白嘛啵喏，你干老白嘛系列前年的呀，把你来说起来的卡子咯，底价个就那路，底路他爸爸双眼的透露过所以，不是马线啊，就那路啊，带一坨啊，蜜蜂透下来是来线嘛，哎线嘛，各位就那路啊，高毛嘛。那他们实际困难干的啥比较难喽？你那话在那些的世界的干农啊，不是看了，他娃娃的单位代理的工，那爷的工作的价钱那是很好的，就现在没有特别的价了。那他们生啊，那他们实习生两个出来没钱，你说啊，啥都不对，这个弄来没钱的嘛，好你要啥比所有啊，所有啥也，本来的嘛，虚拟的你的娃娃这样子打工，那其他都。你不得的哈利啊！啊，古玛萨比查普没说，你给偷奶奶说，那他生的，那他生俺的全马是的，全的牛的吧？说啊，公龙那不舒服。
说了，第六天的牛马不呢？哦，边边也算人的不得比了，这边边也算人的呀。古玛没嘛那个马不呢？啊，啥丢嘎啥的是吧？嘛，你算人到哪路？这里那不得比了。第六六里的牵牛马，俺那在那包了的，说了。
苏拉卡的乌山在比较的就能够多切不行。杜迪亚那杜迪亚不能你这个你要的双眼色的乌山卡就能够念念起一个。不能够没。别人家的高中的不老是对切开面色的三大的信号就能够猫咪没有难的意思。哎好变比较撒不过啊你眼睛能够走过。所以说表演的这个你们给你撒点不是的乌山卡现在就能够就能够能够走到前面没有过。所以爱豆把片面来说比如你那么的切切比你把片个把那起比较不能够把你的你搞不清楚是在给啥是蛮给你给啥的嘛就能够能够走过来这叫什么不能够去了嘛那我们要来前面没有过那就能够来你们能够来那比如你这帮人家六七十万人家你要给你的出困一波那就能够不能去嘛带团目的这个稍微的外露的声音对吧供你别的你比较别的是蛮给你的就能够变比较人家比啥的情况他的各种人都多的情况偏来嘛
嗯所以第一天嘛别帮了第一他把我别人的那不得比较来的人人老大啥比较把妈那个这些人人家看在那里安的也是人家帮了第二天啥比较他把我别的家是我帮了接起来了哦你丢了这个是一个功能漏了啥的吧所以他也来哭但你的都标了呀了是。
好吧嘞呀吧嘞。但你的标案标不是好嘛可把你也你的不你的可把龙啊因为呢就是比 Ukraine 嘛的是不会骗的这样子以 globalization 是还能收来的这样子。我以前啊是要给别的比巴古尼的对漏上来的是这样的功能啊然后去开发的这样嘛。不是好嘛这样的话这库库什么楼皮不出人的那一年是吧他不能说过来的标准压了那我一直把别人的是北京波浪的是不能标准压哎哟我连啊来一直讲妈妈的我连这个就能说这个楼奶奶去的去买都在木啊买一次楼下买一件的别的哎哟去你妈过呗别人的地多了那那不要这个库库别人我别的去你老师有要到的行业不能按那等待的对象哎哟去你牛马呗就能把皮拉的是一级的是欧萨耶才个楼你也叫某奶奶为难没有啥的呀，我这个娃老嘛，伢子路吧，跑偏了，我们好帮了。帮忙嘛，帮忙没得伢子钱的牛的，像那五千的，像那那点点伢子对吧？就没有的，伢子路说话没得，的确嘛，
จงลาတော့မယ်ဆိုတော့အဲ့ဒါရဲ့ပြင်ဆင်မှုဆိုတော့ငကိုရဲ့ကျွန်တော်တို့မှာအခြေအနေရဒီလိုဆိုးဝါမှုအများကြီးရှိခဲ့တဲ့နိုင်ငံတစ်ခုနဲ့ပို့ပြီးဆိုးဝါးတဲ့အခြေအနေမျိုးတွေပြကောင်ကြုံတင်ပြင်ဆင်ဖို့တော့ခက်ခဲတဲ့အခြေအနေမျိုးတွေနဲ့ကျွန်တော်အမှတ်ဆုံးရှုံးလာရတယ်ဘယ်လိုမှကိုမှန်းလို့မရဘူးပေါ့နော်ကျွန်တော်တို့ပြောရရင်တော့ဒေါ်လာ၃ဘောင်းရာနဲ့ချီထောင်နဲ့ချီပ င်းတွင်းမှာပဲတော်တော်များများတွေ့လာပါတယ်ဆိုတော့ဒီပရင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးသူ့ဟိုသူ့ပြေတနာတွေလုပ်နေတယ်တော့တိုးတက်မှုမရှိဘူးလား
ပရင်းကလေဟုတ်ပါတယ်ဒီသိပ္ပံနည်းပညာရဲ့နောက်မြန်မာနိုင်ငံသူ့ပြေတနာနဲ့ပတ်သက်ပြီးအရန်ကိုစိတ်ဝင်စားတဲ့ပြောရရင်တော့စိတ်မကောင်းစရာပေါ့နော်ဝန်းနေစရာစိတ်မကောင်းစရာဥပမာတစ်ခုပါပဲဘာလို့လဲဆိုတော့တရုတ်နိုင်ငံမှာဒီပရင်းနဲ့ပတ်သက်တဲ့ဒုက္ခမှုတွေအကုန်လုံးရပ်တန့်သွားတဲ့အချိန်မှာတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့ဒီတရုတ်သူတည်တည်တွေအတွက်ကိုအစိုးရပေးတဲ့ထောက်ပံ့ကြီးတွေအများကြီးလာတဲ့အချိန်မှာသူတို့ကနေဆက်လေးကြော်ပြီးအသာလေးဝင်လာပြီးတော့ဒီတရားမဝင်ဈေးကွက်မှာဝင်ပြီးတော့သူတို့မှရှိတဲ့သူတည်တနာရံပုံငွေနဲ့လောလောကူဝယ်သွားလို့ရတဲ့ဟာသူတို့အတွက်ကိုအရန်ကိုတန်ဖိုးရှိတဲ့စာရက်ဟိုဘယ်လိုခေါ်မလဲသူတည်တနာစာရန်နေဖြစ်တာပေါ့နော်အဲ့တော့ပြန်ပြီးကြည့်လိုက်မယ်ဆိုရင်ဒီ2015ခုနှစ်14ခုနှစ်လောက်ကနေစပြီးမြန်မာနိုင်ငံကပရင်းဆိုတဲ့စာရန်နေရာနဲ့ကြည့်အရင်က10ခန်းတော့မရှိခဲ့တဲ့သူတည်တဲ့စာရာ300 400 20ထွက်လာတဲ့အချိန်မှာသူတည်တနာတွေကအရန်ကိုဘယ်လိုခေါ်မလဲအဆင့်မြင့်ကဘာမှအကောင်းဆုံးဆိုတဲ့ဂျာနယ်ကြီးမှာထွက်လာတဲ့အချိန်မှာအဲ့ဒီသူတည်တနာစာတမ်းမှာအတူကြွေးရတဲ့မြန်မာသူတည်စီက300ကျော်400မှာမြန်မာသူတည်300ယောက်တော့မပါဘူးဆိုတဲ့အချိန်မျိုးကအရန်ကိုဝင်နေဖို့ကောင်းတယ်ပြီးတော့မှတခါသူတို့မေးမြန်းထားတဲ့အရာကြည့်မဆိုရင်ဒီပရင်းတွေလုံနေလုံွက်တွေကိုမြန်မာသူတည်စီတွေကိုလုံးဝဝင်ခွင့်မပေးဘူးစစ်တပ်ကပဲအကုန်လုံးချုပ်ကန်ထားတယ်စစ်တပ်ကသူတို့ဆက်ဆက်နေသူတွေပုံမနေကြရပဲလောက်ကင်နေတရုတ်တီကတော့ဒါသူတို့ကဈေးကြီးပေးပြီးဝယ်တဲ့အခြေအနေမျိုးပေါ့နော်ပြီးတော့ကူတွဲလောက်ကင်မှုသူတေသနာလောက်ကိုတည်းဒီပါနဲ့မြန်မာသူတေဒီလေးနဲ့အစိုးရခွင့်ပြုချက်တောင်းတယ်ခွင့်ပြုချက်လောကမပေးဘူးဆိုတဲ့အခြေအနေမျိုးတွေဆိုတော့အရန်ကိုဝင်နေဖို့ကောင်းတဲ့အခြေအနေပါဒီအခြေအနေအားလုံးကကျွန်တော်ထင်ပါတယ်ဖက်ဒရယ်စနစ်မှာတော့အကုန်လုံးပြောင်းလဲပြီးတော့မြန်မာသူတေဒီတွေအခွင့်အလမ်းကောင်းကြီးဖြစ်လာ
ကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးဆ
က်ဟုတ်ကဲ့ပါ
စစ်ဆိုးရလက်အောင်နှစ်နှစ်အတွင်းသိပ္ပံဆိုင်ရာအပြောင်းလဲများဆိုတဲ့ခေါင်းစဉ်နဲ့တင်ပြသွားတဲ့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်စနေမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းဟ ோம் လင်းမြို့နယ်ရွှေပြည်အေးမြို့တင်နာမှာစစ်တပ်ရဲ့ဟဲ့ရင်တစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ NUG မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။စစ်ကူလာချတဲ့စစ်ရဲ့ဟဲ့ရင်၄စင်းကတစ်စင်းကိုပစ်ချခဲ့တာလို့ဟ ோம் လင်းဒေသခံတယောက်ကပြောပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ပေါင်းစုတွေကရဟတ်ရင်ပြေချအောင်တိုက်ခိုက်နိုင်ခဲ့တာဆိုပြီးတော့ NUG ကာကွယ်ရေးဌာနထုတ်ပြန်ချက်မှာဖော်ပြထားတာပါ။အဲ့ဒီတိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးရဲဘော်နှစ်ဦးကြာဆုံးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့ ASEAN ရှေ့တောင်အာရှနိုင်ငံသားရေးဝန်ကြီးတွေရဲ့ညှိနှိုင်းစည်းဝေးပထမနေ့မှာတော့မြန်မာအရေးကိုအဓိကထားဆွေးနွေးကြပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲ့ကိစ္စအဓိကအလေးထားဆွေးနွေးခဲ့တဲ့ဆိုတာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကအစည်းအဝေးအစပိုင်းမှာပဲဒီသတင်းတောက်တွေကိုပြောကြားသွားပါရယ်မြမရေးကိစ္စကိုမိသားစုတွေလိုပြောစရာရှိတာကိုပွန့်ပွန့်လင်းလင်းနဲ့ထဲထဲဝင်ဝင်ပြောဆိုဆွေးနွေးဖို့အတွက်ရည်ရွယ်ချင်းပတဲ့အစည်းအဝေးဖြစ်တယ်ဆိုတာနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌအနေနဲ့အာဆီယံနဲ့အင်ဒိုနီးရှားနိုင်ငံကဒီမြမအရေးကိုဘယ်လိုချင်းကပ်ကင်တွယ်သွားမလဲဆိုတာကိုသူတင်ပြခဲ့တယ်ဆိုတာရယ်နောက်အာဆီယံပုံသဘောတူညီချက်၅ရပ်ကိုအဓိကလက်ခံထားပြီးတော့ဆောင်ရွက်သွားမယ့်အကြောင်းတွေကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားခဲ့ပါရယ်အမေရိကန်ပြည်တော်စုမြောက်ပိုင်းဒေသတွေမှာတော့မကြုံစဖူးကြုံရတဲ့အရေးလိုင်းကြောင့်တချို့နေရာတွေမှာအပူချိန်ကရေခဲမဲ့အောက်100ဒီဂရီဖာရင်ဟိုက်နီးပါးအထိကျဆင်းနေတာမို့ NEA ပြည်တဲ့3ပြည်ချက်တွေထုတ်ပြန်ထားပါရယ်ရှင်
2023ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းမာကြပြီးလိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.